Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VOA American တန်ကနေ2023ခုနှစ် February 2ရက်ချက်သားရင်းညရေဒီယိုရုပ်သံစီစဉ်တွေကိုည9နာရီကနေ10နာရီအထိ American နိုင်ငံ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 1925 32တို့အပြင်VOA ရဲ့ website Facebook နဲ့ YouTube မှာလည်းအချိန်နဲ့နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းဝင်းပ
ါ။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့စကမ်းတိုင်းချင်းပြည်နယ်နဲ့ကယားပြည်နယ်တို့အပါအဝင်မြို့နယ်ပေါင်း38မြို့နယ်မှာစစ်အုပ်ချုပ်ရေးကျင်းပလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးတပ်တန်းတိုးလာတဲ့အပေါ်အမေရိကန်ကပြင်းထန်စွာရှုံချလိုက်ပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုအားမနေရပြန်မပို့ဖို့45 rights လူခွင့်ရေးအဖွဲ့ကတောင်းဆိုပါတယ်ဒီသတင်းနဲ့ပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးတော့မှာပါခင
်ဗျဟုတ်ကဲ့ပါကိုစောမလေးအခုလို့ဒီစေုပ်ချုပ်ရေးရှင်ညာတဲ့ဒေတာတွေတဲကတခုဖြစ်တဲ့ဒီစကိုင်းတိုင်းပလဲနဲ့ကဏီမှာလဲတိုက်ပွဲတွေဆက်ဖြစ်နေကြတာမှာနှစ်ဖက်အထင်အကျဆုံးမှုတွေရှိခဲ့တာကိုပြည်သူ့အုပ်ချုပ်ရေးတာဝန်ရှိသူတို့က
ဒီကြောင်တော့လာလို့မလို့လည်းကဒီရက်များအဲ့မှာတိုက်ပွဲတွေဖြစ်တယ်ကိုဘကလည်းပြလာမှုရှိတယ်ကိုဘကလည်းပြလာမှုရှိတယ်အဲ့လိုလည်းပြီးတယ်ခင်ဗျာ
ဒီတိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းမှာပဲကျွန်းလာနဲ့ကံဘလူးမှာတော့နေ200ကျော်မိရှုခံခဲ့ရပါတယ်ဒီစကိုင်းပြင်ကြားဘက်မှာလည်းနှစ်နှစ်နီးပါအိမ်မပြန်နိုင်ကြတဲ့ပြည်တွင်းဒုက္ခသည်တွေရဲ့ဆွေမှုလည်းဆက်ရှိနေပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ဆီယနာသိန်းနှစ်နှစ်ပြည့်အထူးစီစဉ်တွေနဲ့ကျသရီညအပတ်စဉ်ကဏ္ဍတစ်ခုကိုနားဆင်ကြည့်ရှုဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်လိုက်တဲ့အတူကျွန်တော်ပြောပြပေးပါမယ်ခင
်ဗျာမြန်မာနိုင်ငံတွင်းစီးပဋိပက္ခတွေဖြစ်ပေါ်နေတဲ့ပြည်내တိုင်းဒေသကြီးအတော်များများကမြို့နယ်ပေါင်း38မြို့နယ်မှာစစ်ကောင်စီကစစ်အုပ်ချုပ်ရေးမာရှယ်လောဥပဒေကိုဒီကနေ့ဖေဖော်ဝါရီလ2ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကြားတိုက်ပွဲတွေနေ့စဉ်နေပါဖြစ်ပေါ်နေတဲ့စကိုင်းတိုင်းအတွင်းက10မြို့နယ်ချင်းပြည်နယ်အတွင်းက9မြို့နယ်မကွေးတိုင်းအတွင်းမှာ9မြို့နယ်ကရင်ပြည်နယ်မှာ9မြို့နယ်တနင်္သာရီတိုင်းအတွင်းမှာ1မြို့နယ်ကယားပြည်နယ်မှာ5မြို့နယ်နဲ့ပဲခူးတိုင်းမှာ9မြို့နယ်တို့အသီးသီးဖြစ်ကြပါတယ်အခုစေုပ်ချုပ်ရေးကြီးညာလိုက်တဲ့ဒေသတွေမှာရှိတဲ့သက်ဆိုင်ရာတိုက်မှုတွေအနေနဲ့အခြေအနေတစ်ပြေးညီပြောင်းလဲဖြစ်ပေါ်နေတဲ့အခြေအနေအရရပေါ်မူတည်ပြီးမိမိကိုယ်တိုင်ဒါမှမဟုတ်စစ်နယ်မြေမှုများကိုတာဝန်လွှဲပေးပြီးစစ်အုပ်ချုပ်ရေးကိုကျင့်သုံးနိုင်သည်လို့ဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့နောက်ထပ်အသေးစိတ်အချက်အလက်တွေထွက်ပေါ်လာရင်လည်းအချိန်နဲ့တပြေးညီ VOA ကနေဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာတစ်ချက်ထဲမှာပဲမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့စစ်ကောင်စီကအရေးပေါ်အခြေအနေနောက်ထပ်6လတက်တန်းတိုးလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြင်းပြထန်ထန်ရှုံချလိုက်ပါတယ်စစ်ကောင်စီဘက်ကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကြောင့်တိုင်းပြည်အတွင်းအကြမ်းဖက်မှုတွေပိုတိုးလာနိုင်တယ်လို့နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရဖက်ဒန်ပတဲလ်ကအခုလိုပြောကြားခဲ့ပါတယ
် It is clear that the regime's planned election will not be free or fair while the regime continues
စစ်ကောင်စီဘက်ကတပ်ဖြတ်မှုတွေကျွလွန်နေပြီးရွေးကောက်ပွဲဝင်နိုင်ခြေရှိတဲ့သူတွေကိုဖမ်းဆီးတာထွက်ပြေးအောင်အတင်းအကျပ်ဖိအားပေးတာနဲ့ငြင်းချမ်းတဲ့အတိုက်အခံတွေကိုရဲဆက်ဆက်အကြမ်းဖက်နေတာကြောင့်စီစဉ်ထားတဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ပါဘူးဒီလိုအခြေအနေအောက်မှာကျင်းပတဲ့ရွေးကောက်ပွဲဟာနောက်တပ်အကြမ်းဖက်မှုနဲ့မတည်ငြိမ်မှုတွေကိုပဲမိထိုးပေးသလိုဖြစ်ပါလိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနဒုတိယပြောခွင့်ရဖက်ဒန်ပတဲလ်ကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဆီယနာသိန်းနနစ်ပြည့်ချိန်မှာအခြေအနေတွေဟာပုံမှန်ပြန်လည်မရောက်သေးတဲ့အတွက်ဆိုပြီးစစ်ကောင်စီကအရေးပေါ်အခြေအနေတက်တန်းတိုးခဲ့တာဖြစ်ပါတယ်ဒီလိုတက်တန်းတိုးလိုက်တဲ့အတွက်တရားမဝင်စေုပ်ချုပ်ရေးနဲ့တန်းပြေမှာကြုံတွေ့နေရတဲ့အတ္တိဒုက္ခတွေတက်တန်းရှေ့ကြစေမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေကိုအရေးယူနိုင်ဖို့တာဝန်ခံမှုရှိအောင်ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကိုထောက်ခံပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ကြိုးပမ်းပေးသွားမယ်အကြောင်းပြောဆိုထားပါတယ်အတ္တိဒုက္ခအဆိုးအဝါဆုံးကြုံနေရတဲ့မြန်မာပြည်တွင်းကပြည်သူတွေကိုကာကွယ်ပေးနိုင်ရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေကိုပံ့ပိုးထောက်ခံသွားမယ်အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနကပြောဆိုထားပါတယ်မြန်မာပြည်သူတွေကိုစန့်ကျင်တိုက်ခိုက်နေတဲ့မြန်မာစစ်ကောင်စီအတွက်လက်နက်ခဲယမ်းတွေကိုရုရှားကဖိတင်းပေးနေတဲ့အပေါ်အမေရိကန်အစိုးရအနေနဲ့လွန်စွာမှစိုးရိမ်ပူပန်မိသလိုရုရှားနဲ့မြန်မာစစ်ကောင်စီကြားပူးပေါင်းဆောင်ရွက်မှုတွေကိုကန့်သတ်ထိန်းချုပ်နိုင်ဖို့အမေရိကန်အစိုးရအနေနဲ့နှီးလန်းရှာဖွေနေကြောင်းနိုင်ငံရဲ့ဌာနအတိုင်ပင်ခံ Derek Shulley ကလည်းမနေ့ဗုဒ္ဓဟူးနေ့မှာပြုလုပ်တဲ့မြန်မာစစ်အာဏာသိမ်းနှစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
ထိုင်းစိုးရအနေနဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုအတင်းအကျပ်ပြန်ပို့လွှတ်တာတွေရပ်တန့်ပြီး ဒုက္ခသည်အခွင့်အရေးကိုကာကွယ်ပေးတယ်လို့ Fortify Rights နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကဒီနေ့ပြောလိုက်ပါတယ်။ကလေးတွေပါဝင်မြန်မာနိုင်ငံကဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်အတင်းအကျပ်ပြန်လွှတ်နေတာနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာဒီနေ့ထုတ်လွှင့်တဲ့မှတ်တမ်းရုပ်ရှင်တစ်ခုထဲမှာအဲ့လိုရှင်းပြပြီးတောင်းဆိုထားတာဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေဟာပြီးခဲ့တဲ့2022ခုနှစ်အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေအတော်များများကိုလက်မခံခဲ့ပဲအချိန်ပေါင်းများစွာပဋိပက္ခဖြစ်နေတဲ့မြန်မာနိုင်ငံဘက်ကိုအတင်းအကျပ်ပြန်ပို့ခဲ့တယ်လို့ဖော်ဒိုင်ရိုက်အဖွဲ့ကထောက်ပြခဲ့ပါတယ်။အဲ့ဒီမှတ်တမ်းရုပ်ရှင်တွေမှာတော့ကရင်တိုင်းရင်သူဆီယမ3ယောက်ကမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကနေထွက်ပြေးလွတ်မြောက်ဖို့အတွက်ထိုင်းနိုင်ငံမှာခေလွန်ခဲ့ရပုံနဲ့ထိုင်းအာဏာပိုင်တွေကသူတို့3ယောက်နဲ့ကလေး2ယောက်ကိုထပ်ခါတလဲလဲဘလို့ပြန်လွှတ်ပေးတယ်ဆိုတာကိုဖော်ပြထားခဲ့ပါတယ်ခင
်ဗျ။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အတွင်းအထောက်အထားမရှိဘဲနေထိုင်နေသူတွေရဲ့တင်စီရင်နဲ့မွေးစင်းနဲ့ထုတ်မပေးဖို့ပြည်내အစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကနေထွက်ပြေးတိမ်းရှောင်လာသူတွေပြည်내တဲကိုအများအပြားဝင်ရောက်လာနေချိန်မှာပဲမီဇိုရမ်အစိုးရကဒီညွှန်ကြားချက်ကိုဇန်နဝါရီလ31ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်မီဇိုရမ်ပြည်내အတွင်းမြန်မာနိုင်ငံဘက်ကရောက်လာသူ4000လောက်ရှိမယ်လို့ခန့်မှန်းထားပြီးမကြသေးခင်ကာလတွေအတွင်းမှာလည်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးလာသူတွေရောက်လာနေတယ်လို့ဆိုပါတယ်တခြားနိုင်ငံတွေကပြည်내အတွင်းကိုဝင်ရောက်လာသူတွေကိုအခုလိုသေစင်းနဲ့မွေးစင်းနဲ့ထုတ်မပေးဖို့ပြည်내အစိုးရဌာနတွင်ဆွေးနွေးပွဲမှာအောက်တိုဘာလတုန်းကဆုံးဖြတ်ချက်ချခဲ့တာလို့ပြည်내စီးပွားရေးနဲ့စည်ရင်းဌာနကညွှန်ကြားရေးမှူးဘီလာရင်လွာကပြောပါတယ်ဒီဆုံးဖြတ်ချက်ကိုပြည်내ဝန်ကြီးချုပ်ဇိုရမ်ထန်ဂါကအတည်ပြုပေးလိုက်ပြီးတဲ့နောက်ဇန်နဝါရီလ31ရက်နေ့မှာသူတို့ဌာနကညွှန်ကြားချက်ကိုထုတ်ပြန်လိုက်တာဖြစ်တယ်လို့လည်းလာရင်လွာကပြောပါတယ်ခင်ဗျာ
ကမ္ဘာတဝန်းနိုင်ငံတွေနဲ့နယ်မြေပေါင်း180မှာအစိုးရယုံတွေရဲ့အကြမ်းလိုက်စားမှုအဆိုးဆုံးစစ်မှာမြန်မာနိုင်ငံပါဝင်နေပြီးတော့အဆင့်150ခွန်မှာရှိနေတယ်လို့နိုင်ငံတကာပွင့်လင်းမြင့်သားမှုရှိစေရေးအဖွဲ့ Transparency International ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံတွေရဲ့2022ခုနှစ်အတွင်းအကြမ်းလိုက်စားမှုအခြေအနေတွေကိုလေ့လာသုံးသပ်ထုတ်ပြန်တဲ့အစီရင်ခံစာအရလက်စားမှုမရှိဆုံးနိုင်ငံကိုအမှတ်တရပေးထားတာမှာမြန်မာက23မှတ်ပဲရခဲ့ပါတယ်။2022ခုနှစ်ကတည်းကငါးမှတ်လျော့သွားတာပါ NLD အစိုးရလက်ထက်2019ခုနှစ်မှာတော့အမှတ်အများဆုံးဖြစ်မြန်မာကအမှတ်30ရခဲ့ပူပါတယ2022ခုနှစ်အတွက်အချင်းပြတ်ချစားမှုအညွန်ကိန်းကိုထုတ်ပြန်ခဲ့တဲ့အထက်မှာအသက်ရှင်ဆုံးနိုင်ငံဖြစ်ဒိမတ်နိုင်ငံကအမှတ်100သတ်မှတ်ထားတဲ့ထက်က90နဲ့ပထမရခဲ့ပါတယ်အာရှမှာအသက်ရှင်ဆုံးနိုင်ငံတွေကတော့စင်ကာပူဟောင်ကောင်ဂျပန်ဘူတန်နဲ့ထိုင်ဝမ်တို့ဖြစ်ကြပါတယ်ခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေကြာတာပရိနေညာပိုင်းတင်ဆက်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းပြည်သူတွေကိုထောက်ခံမှုပြသတဲ့အနေနဲ့ EU ဥရောပသမဂ္ဂခေါင်းဆောင်တွေယူကရိန်းနိုင်ငံ KF မြို့တော်ကိုဒီကနေ့ဖေဖော်ဝါရီလ2ရက်နေ့မှာရောက်နေကြပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတစ်နှစ်မပြည့်ခင်ရုရှားတပ်ဖွဲ့တွေဟာယူကရိန်းကိုပို့ပြီးဖိအားပေးတိုက်ခိုက်နေတယ်လို့ယူကရိန်းသမ္မတကသတိပေးနေချိန်မှာ EU ခေါင်းဆောင်တွေရောက်လာကြတာပါ။ယူကရိန်းနဲ့အတူအခိုင်အမာရပ်တည်နေကြောင်းပြသဖို့အပြင်ပုံမှန်ခိုင်မာအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ထောက်ခံမှုပြဖို့အတွက်အခုလိုရောက်လာတာပါလို့ EU ကော်မရှင်ဥက္ကဋ္ဌအဆူလာဗန်ဒယ်လီယွန်ကတွစ်တာမှာရေးပါတယ်ရုရှားကျူးကျော်စစ်စတင်ကလေးကယူကရိန်းနဲ့အတူရပ်တည်ခဲ့ပြီးယူကရိန်းဘက်ကအနိုင်ရပြီးတိုင်းပြည်ကိုပြန်လည်ထူထောင်တဲ့အချိန်အထိဆက်လက်ရပ်တည်သွားမှာဖြစ်သလိုကိုယ်နိုင်ငံအတွက်ခုခံတိုက်ခိုက်နေကြတဲ့ယူကရိန်းပြည်သူတွေကို EU ကအခိုင်အမာထောက်ခံအားပေးနေတယ်ဆိုတာကိုအလင်းနဲ့ဆုံးပြသနိုင်ဖို့အခုလို KF မြို့တော်ကိုကိုယ်တိုင်လာရောက်ချင်းဖြစ်တယ်လို့ EU မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲကပြောပါတယ်ယူကရိန်းနဲ့ EU ခေါင်းဆောင်တွေဟာမနေ့ပြန်တောက်ကြနေမှာထိပ်သီးဆွေးနွေးပွဲကျင်းပကြမှာပါခင်ဗျာ
ဖိလစ်ပိုင်နိုင်ငံရဲ့စစ်စခန်းသစ်၄ခုကိုအမေရိကန်တပ်ဖွဲ့တွေအသုံးပြုခွင့်အမေရိကန်နဲ့ဖိလစ်ပိုင်ကြားသဘောတူညီချက်ရရှိခဲ့တယ်လို့နှစ်နိုင်ငံလုံးကကြေညာလိုက်ပါတယ်။နိုင်ငံတွင်းကမဟာဗျူဟာကျတဲ့နေရာတွေဖြစ်တယ်လို့ပြောပေမဲ့ဘယ်စခန်းတွေလဲဆိုတဲ့အသေးစိတ်ကိုတော့နှစ်နိုင်ငံပူးတွဲကြေညာချက်မှာဖော်ပြမထားခဲ့ပါဘူး။အခုသဘောတူညီချက်အသစ်ဟာနှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်မှုတွန်းမြေသဘောတူညီချက်တစ်စိတ်တစ်ပိုင်းဖြစ်ပြီးလက်ရှိအသုံးပြုခွင့်ရပြီးသားဖိလစ်ပိုင်စစ်စခန်း၅ခုလည်းပါပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံကြားအပြန်အလှန်ကာကွယ်ရေးတွေအတွက်ပုံမှန်ခိုင်မာအောင်ထပ်မံသဘောတူညီခဲ့တယ်လို့မနီလာမြို့တော်ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလိုက်အော့စတင်ကအခုလိုပြောလိုက်ပါတယ
် Today Secretary Galvez and I also reaffirmed our mutual defense treaty commitments.
တောင်တရုတ်ပင်လယ်နဲ့နောက်ဖိလစ်ပိုင်ပင်လယ်ထဲမှာနှစ်နိုင်ငံတပ်ဖွဲ့တွေပုဂ္ဂလိကသင်္ဘောတွေလေယာဉ်ပြန်တွေအပေါ်တိုက်ခိုက်လာမှုမှန်တယ်များကိုတုံ့ပြန်ကာကွယ်သွားဖို့နဲ့နှစ်နိုင်ငံကာကွယ်ရေးသဘောတူညီမှုတွေကိုထပ်မံခိုင်မအောင်ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့ဒီနေ့သဘောတူလိုက်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောခဲ့တာပါခင
်ဗျ။ထိုင်းနိုင်ငံဘန်ကောက်မြို့တော်ရဲ့လေတွန့်ညင်ညာမှုဟာဘေးကင်းတဲ့အဆင့်တမချက်ကိုကျော်လွန်ပြီးကျမရေးကိုပါထိခိုက်စေတဲ့အခြေအနေကိုရောက်နေပါတယ်လက်တလောရာသီဥတုအခြေအနေကညဉ့်ညမ်းလေတွေတနေရာထဲမှာကင်းဝတ်နေစေတာကြောင့်လေတုညဉ့်ညမ်းမှုပိုဆိုးသွားခဲ့ရတာပါကျမရေးအတွက်စိုးရင်သူတွေကတော့အပြင်ထွက်တဲ့အခါနှာခေါင်းစည်းတွေဝတ်လာကြပါတယ်ဆိုင်ကယ်ကယ်ရီမောင်းသူတူကတော့လေထဲမှာအမုံအမွားတွေနဲ့အဲ့ဒီလေကိုဆန်ပြီးဆိုင်ကယ်မောင်းရတဲ့အခါမျက်စိတွေစက်ပြီးဘာမှမမြင်အောင်ဆိုးဝါးနေတဲ့အကြောင်းပြောပါတယ်ထိုင်းနိုင်ငံရဲ့လေတုညဉ့်ညမ်းမှုထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးချုပ်ပင်ဆက်ဆူရာဝတီကလည်းလူတွေကိုနေအိမ်ကနေပဲအလုပ်လုပ်ကြဖို့တိုက်တွန်းထားပါတယ်လေတုညဉ့်ညမ်းမှုကိုရှော့ချဖို့အတွက်ညဉ့်ညမ်းလေတုထုတ်တဲ့နေရာမှာအဓိကကျတဲ့ဆက်မှုလုပ်ငန်းတွေကိုစစ်ဆေးတာမော်တော်ကားပြုပြင်ထိန်းသိမ်းတဲ့ကိစ္စတွေမှာစီမင်းစည်းကမ်းချမှတ်တာတွေကိုအာယုံဆိုင်လုပ်သွားမယ်အကြောင်းလည်းပြောပါတယ်ဘန်ကောက်မြို့ရဲ့လေတုအကြီးအသေးအဆင့်အတိုင်းတာအမှတ်ဟာ159မှာရှိနေပြီးဒါဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကျန်းမာရေးအတွက်အကြံပြုထားတဲ့လေတုအရေးအသွေးအဆင့်နဲ့14ဆကျော်ပိုများနေတာဖြစ်တယ်လို့လေတုညဉ့်ညမ်းမှုတွေကိုတိုင်းတာတဲ့ဆွစ်ဇာလန်နည်းပညာကုမ္ပဏီ IQAR ကပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံကလည်းထွက်ပြေးလာပြီးအခုခါမှာပြန်ပို့ခံရမယ့်အခြေအနေနဲ့ဂျုံနေရတဲ့ဝိကလူမျိုး1000ကိုလက်ခံဖို့အဆိုပြုချက်ကိုကနေဒါပါလီမန်ကဗိုလ်ရူးနေကတညီတညွတ်တဲ့သဘောတူလိုက်ကြပါတယ်တရုတ်နိုင်ငံနောက်မြောက်ပိုင်းရှင်ချမ်းပြည်နယ်ကဝီဂါတွေနဲ့တူရကီနယ်ပွားမွတ်စလင်တွေပေါ်တရုတ်စိုးရရဲ့ပြည်မှုဆက်ဆံပုံဟာလူမျိုးတုံးတက်ဖြတ်ရာရောက်တယ်လို့ကနေဒါလွှတ်တော်အမတ်တွေက2021ခုနှစ်ဖေဖော်ဝါရီလကသတ်မှတ်လိုက်ပြီးတဲ့နောက်အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်ဒီဆိုပြချက်ကိုတင်သွင်းခဲ့တဲ့ကနေဒါပါလီမန်အမတ်ဆမ်မီယာဆူဘရီရဲ့အဆိုအရတော့တရုတ်နိုင်ငံရဲ့တောင်းဆိုချက်အရဝီဂါလူမျိုးအနည်းဆုံး1600လောက်တခြားနိုင်ငံမှာဖန်ဆီးခံရတာဒါမှမဟုတ်တရုတ်နိုင်ငံကိုအတင်းကျပ်ပြန်ဖို့ခံခဲ့ရတာရှိတယ်လို့ပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အစိုးရအဖွဲ့ကဒီအဆိုကိုထောက်ခံကြောင်းမဲပေးခဲ့တဲ့အတွက်ကနေဒါအစိုးရအနေနဲ့ဒါကိုဖြစ်အောင်လုပ်သွားဖို့ရည်ရွယ်ချက်ရှိတယ်ဆိုတာကိုပြသနေတယ်လို့လည်းအမတ်ဆူဘာရီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါကဝီကာလူမျိုးတွေပေါ်လူခွင့်ရဲ့ချုပ်ဖောက်တာတွေကိုကနေဒါနိုင်ငံအနေနဲ့လက်မခံဘူးဆိုတာကိုပြသလိုက်တာဖြစ်ပြီးဝီဂါရီပေါ်ကျူးလွန်နေတာတွေဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့လည်းသူကဆက်ပြောခဲ့ပါတယ်ခင်ဗျ Feel American တန်ရဲ့ Farrella နဲ့ရဲ့ Chatta Rainya နောက်ဆုံးရအထူးကြဆုံးသတင်းတွေကိုကိုစောဝန်နဲ့အတူကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့ဆီယနာသိန်းနှစ်နှစ်ပြည့်အစည်းအဝေးတစ်ခုကိုပြောပြပေးဖို့ရှိပါတယ်ပထမဆုံးကတော့စကိုင်းတိုင်းပလဲနယ်ကနေမှတိုက်ပွဲတွေဆက်ဖြစ်နေတဲ့တဲ့မှာစကိုင်းတိုင်းပလဲမြို့နယ်မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ပွဲဖြစ်ပွားရာမှာကာကွယ်ရေးအဖွဲ့တွေဘက်ကအကြဆုံးတွေရှိတယ်လို့အရသာထိခိုက်သေဆုံးမှုတွေလည်းရှိနေပါတယ်။ကနေမြို့နယ်မှာလည်းမြန်မာစစ်တပ်ရဲ့ဆက်လေတွေချင်းတွင်းမြစ်ချောင်းတလျှောက်ကဆန်တက်လာတာကြောင့်မြေပေးကျေးရွာကဒေသခံတွေတင်းရှောင်နေရပါတယ်။ဒီစကိုင်းတိုင်းရဲ့အခြေအနေကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းပလဲမြို့နယ်ကကျေးရွာတွေကိုစစ်ကြောင်းထိုးလာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဇန်နဝါရီ31ရက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးကာကွယ်ရေးအဖွဲ့တွေဘက်က6ဦးအထိကြာဆုံးခဲ့ပါတယ်။တိုက်ပွဲကြောင့်စစ်ဘေးတိမ်းရှောင်ရင်းအမောဖောက်ပြီးတော့အသက်40အရွယ်ဒေသခံတဦးလည်းသေဆုံးခဲ့တယ်လို့ပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါရတယ
်။ဘုစစ်ကြောင်းထိုးလာလို့မို့လို့ဒါဘက်ကလည်းကဒီကကာကွယ်တပ်ဖွဲ့တွေနဲ့တွေ့ကြတာပေါ့ကွာ။အဲမမတို့ရဲ့ဓာတ်ရိုက်မှာမင်းတိုက်ပွဲဖြစ်သွားတယ်ခင်ဗျာအဲ့မှာတိုက်ပွဲဖြစ်တာဖြစ်တယ်ဘုဘကလည်းထိမှန်မှုရှိတယ်ဘုဘကလည်းထိမှန်မှုရှိတယ်အဲ့လိုလည်းပြီးတယ်ခင်ဗျာဒီကတော့ဒီနေ့မှာရမောစုပ်ပြီးတော့ဒီမှာတော့ကျွန်တော်တို့ဒီရှင်မဲပါဒီရခင်ဗျာလေးချက်ကျော်ဆိုတဲ့ဒီတော့နော်ဒီချက်ချင်းဖြစ်သွားတာကဒီဘက်ကကျွန်တော်တို့ကျိုးတယ်ချောရောလောက်
တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာမရှိပါဘူးဖေဖော်ဝါရီ၁ရက်မှာမြန်မာစစ်တပ်တွေဟာငယ်မြေရှင်းလင်းရေးတွေဆက်လုပ်နေပေမဲ့တိုက်ပွဲဖြစ်ပွားတာတော့မရှိသေးဘူးလို့လည်းပြောပါရယ်တိုက်ပွဲကြောင့်အနီးအနားကခြေရွာ73ရွာထက်မနည်းကဒေသခံတောင်းတဲ့ခြေရာထွက်ပြေးတိမ်းရှောင်နေရပြီးမြန်မာစစ်တပ်တွားရလမ်းတစ်လျှောက်ကခြေရွာတွေကဒေသခံတွေတိမ်းရှောင်နေရပါတယ် ပလဲနယ်မှာဇန်နဝါရီလအတွင်းမြန်မာစစ်တပ်နဲ့စစ်တပ်ထောက်ခံအားပေးတဲ့ပြည်စော်ထီးတွေတက်ဆွဲထားတဲ့နေရာတော်တော်များများကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေတာမှာမြို့ပေါ်မှာရှိတဲ့ရဲစခန်းနဲ့ထွေးအုပ်ရုံးကိုပစ်ခတ်တိုက်ခိုက်တာတွေကြောင့်စီးရဲတင်းမာနေပါတယ်ကဏီဘက်မှာဆိုရင်လေချင်းတွင်းမြစ်အတိုင်းမြန်မာစစ်တပ်ရဲ့ဆက်လေတွေစံတက်လာတဲ့အတွက်မြစ်ဘေးကကြေးရွာတွေကဒေသခံအများအပြားဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရလူသားစာနာကူညီမှုဝန်ကြီးဌာနကဏီမြို့တာဝန်ခံကအခုလိုပြောပါတယ
်ဒေသခံတွေထွက်ပြေးနေရတာအခုဆိုရင်ကျွန်တော်တို့မြစ်တောင်းတစ်ချောင်းမှာစပေါင်းဝင်းကျင်လောက်ရှိပါတယ်ဗျာနော်အခုကကကြေးရွာဟိုဟာရင်မပင်မြို့နယ်နဲ့ကဏီမြို့နယ်နယ်စပ်ရေချောင်းမှာဒါဖြစ်တဲ့တော့ရင်မပင်ဘက်ကရောကဏီမြို့နယ်ဘက်ကရောဆိုတော့ကျေးရွာပေါင်းရှိရွာရှိရွာတော့ရှိပါတယ်ဗျာစာဝင်းနေရေးကတော့ဒါအဆင်ပြေတယ်လို့တော့ဟိုမဟုတ်ပါဘူးဗျာကျွန်တော်တို့လည်းအတိုင်းတိုင်းသုံးနေဒါအကူကြီးထောက်ပံ့ပြီးတော့လိုအပ်ချက်တွေတော့ဒါအများကြီးပါတယ်ဗျာ
စကိုင်းတိုင်းအောက်ပိုင်းနဲ့အထက်ပိုင်းကိုသွာလာဖို့အတွက်စစ်ကောင်စီဘက်ကချင်းတွင်းမြင့်ကျောင်းကိုအဓိကအားထားအသုံးပြုနေတာဖြစ်ပါတယ်။ဒါကြောင့်မြေပေးကခြေရွာတွေကိုနယ်မြေရှင်းလင်းရေးအတွက်လုပ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းတိုက်ပွဲတွေမကြာခဏဖြစ်နေပါရယ်ခင်ဗျာ
။စကိုင်းတိုင်းပလဲနယ်ကနေကတိုက်ပွဲဖြစ်တာကိုကိုအောင်ပြောပြခဲ့တာပါ။နောက်ဒီစကိုင်းတိုင်းကပဲတခြားမြို့တွေမှာတိုက်ပွဲဖြစ်တာကိုလည်းဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ။အခုတော့စကိုင်းတိုင်းကျွန်းလှနဲ့ကံဘလူနေနေရာကျော်မိရှုခံရတဲ့တဲ့မှာစကိုင်းတိုင်းကျွန်းလှမြို့နယ်နဲ့ကံဘလူမြို့နယ်အတွင်းကခြေရွာတွေကိုစစ်ကောင်စီရဲ့နယ်မြေရှင်းလင်းတပ်တွေဝင်ရောက်မိရှုဖျက်ဆီးခဲ့တာကြောင့်ကျွန်းလှမြို့နယ်တွေကခြေရွာ130ကျော်နဲ့ကံဘလူမြို့နယ်တွေကခြေရွာ8ရွာလောက်ဘေးလွရာပြေလျှောင်နေကြပါတယ်။စစ်တပ်နယ်မြေရှင်းလင်းမှုတွေအတွင်းနေအိမ်စုစုပေါင်း200ကျော်မိလောင်ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တဲ့ကိုအလေးမှာပြောပြပေးပါအောင်ခင်ဗျာ
January 30ရက်နေ့မနက်6နာရီခွဲဝင်းကျင်လောက်ကကျွန်းလာမြို့နယ်တောင်ယာစိတ်အုပ်စုတွေကကျေးရွာ၄ရွာကိုစစ်တပ်နဲ့ပြူစောတိအဖွဲ့ဝင်အင်အား100ကျော်လောက်ကနယ်မြေရှင်းလင်းရေးဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တောင်ယာစိတ်အုပ်စုမှာတရက်တော်အောင်ရန်ကင်းမြင်သာဦးနဲ့တောင်ယာစိတ်ကျေးရွာတွေပါဝင်တဲ့၄ရွာအုပ်စုဖြစ်ပြီးအင်ဂျီ200ကျော်ရှိတဲ့ကြေးရွာအုပ်စုဖြစ်ပါတယ်စစ်တပ်ရဲ့မီးရှို့ဖျက်ဆီးမှုကြောင့်ကြေးရွာအုပ်စုအတွင်းကနေအိမ်128လုံးနဲ့စပားတိုက်32လုံးမီးလောင်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ်အင်ငုတ်တို့ကြေးရွာမီးရှို့ခံရပြီးနောက်ဒေသခံတွေကစစ်ဘေးရှောင်တဲတွေဆောက်ပြီးနေကြတဲ့နေရာကိုလည်းစစ်ကြောင်းဝင်လာပြီးစစ်ဘေးရှောင်တဲတွေကိုပါမီးရှို့သွားတာဖြစ်တယ်လို့ကျွလာဒေသခံတို့ကပြောပါတယ်
တော်တဲ့ဥစုမှာတော့ထိုင်လုံးကြီးရ128လုံးတပတိုက်နဲ့စပကြီးပေါ့တပတိုက်ကြီးပေါ့ဟုတ်ကဲ့အဲ့ဒါ32လုံးပါသွားတယ်ဘလူတာရောထိတ်ကရောင်ခါရှည်ဆိုတဲ့လေတော်တိုက်ပေါ့ဗျာအဲ့ဒီတဲတိုက်မှာအင်ကုတ်ကရွာမီရွာမရှိတဲ့ခါကျတော့ရောမီရှုထားတဲ့ခါကျတော့အဲ့မှာစပေးချောင်တဲရှိရိုက်မှာအဲ့စပေးချောင်တဲကိုဝင်ပြီးတော့မှအဲ့တောင်ဝစီကနေအထွက်နေ့လယ်2နာရီဝန်းကျင်လောက်မှာပေါ့အဲ့နာတွေ့တဲ့တဲကိုအကုန်ရှုထားခဲ့တယ်
တောင်ရစိတ်ကျေးရွာအုပ်စုအတွင်းကိုစစ်ကြောင်းထိုးဝင်ရောက်မိရှုတဲ့အတွက်အဲ့ဒီအနီးဝင်းကျင်ကကျေးရွာ12ရွာထပ်မင်းကဒေသခံ1000ကျော်လောက်စစ်ပေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်မြန်မာစစ်တပ်ရဲ့စစ်ကြောင်းပြန်ထွက်သွားပြီးချိန်တချို့ကျေးရွာတွေကရွာတွေထဲကိုပြန်ဝင်နိုင်ကြပေမဲ့စစ်တပ်စခန်းဒါမှမဟုတ်ပြူစောတိရွာတွေနဲ့နီးတဲ့ကျေးရွာတွေကတော့ရွာကိုပြန်မဝင်နိုင်ပဲတောထဲမှာပဲပုန်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်ဇန်နဝါရီလ31ရက်နေ့နေ့လယ်လောက်မှာကံဘလူခရိုင်ထန်းကုန်းတိုက်နယ်အတွင်းကညောင်စင်ကြီးကျေးရွာကိုစစ်ကောင်စီနဲ့ပြူစောတိပူပေါင်းတပ်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးကျေးရွာအတွင်းကနေအိမ်တချို့ကိုမီးရှို့ခဲ့တယ်လို့ကံဘလူဒေသခံတယောက်ကအခုလိုပြောပါရယ
်အနောက်ညောင်စင်အရှေ့ညောင်စင်ဆိုပြီးနှစ်ခုရှိရပါတော့နော်အနောက်ညောင်စင်ရဲ့ပြူရွာတပင်ရွာတမောင်းကြီးရွာနော်အနောက်ညောင်စင်ရွာအဲ့ဒါတွေကိုအင်အား300လောက်ဖြန့်ဝင်နေတယ်ဖြန့်ဝင်ပြီးတော့အဲ့ဒီဟိုညောင်စင်အရှေ့ညောင်စင်ရွာကိုသူတို့အနည်းလေပိုင်းကြီးဝင်ပြီးရောမီးရှို့တာပါတော့အရှိညောင်စီရောဆိုတော့ဒေါ်လာကြီးရောလည်းမဟုတ်ဘူးသူတို့သူအေးနေတဲ့ရောပေါ့နော်အဲ့ဒါဟိုဟိုဒါအင်း၃လုံးကျွန်တော်တို့မီးရှို့သွားတယ်နော်ဝင်တဲ့ရောတွေကကျွန်တော်တို့ပူရဲကိုသူတို့ကြတော့အရင်ကတ်နာဆိုတော့ပေါ့နော်ပြီးတော့အရှိညောင်စီတော့မကို
းဟုတ်
ဒါရောကျွန်တော်တို့ သူနဲ့ကတ်တဲ့ခါကျတော့မဝင်ရကြသေးဘူးပေါ့နော
်ပြူစောတီကျေးရွာတွေဖြစ်တဲ့တင်ပေါင်းချင်းနဲ့မြောင်စင်းလေးကျေးရွာကနေထွက်လာတဲ့စစ်ကြောင်းကထန်းကုန်းတိုက်နယ်အတွင်းကကျေးရွာတွေကိုဝေရောက်မိရှုနေတာကြောင့်မြောင်စင်းကြီးမဲတဲ့အင်းလေကြီးပေလေထိန်တော်ကိုင်းယုံမင်းကုံဘူကုံစတဲ့ကျေးရွာပေါင်း၈ရွာထပ်မနေထွက်ပြေးနေကြရတယ်လို့ဒေသခံတွေကဆိုပါတယ်စစ်ကြောင်းတွေပြန်ထွက်သွားချိန်မှာတချို့တွေကကျေးရွာတွေကိုပြန်ဝင်ကြတာရှိပေမဲ့အများစုကတော့တောထဲမှာစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဆောင်းရသည့်ကာလမှုတောတောင်တွေထဲစစ်ဘေးရှောင်နေကြရသူတွေမှာအနှွေးတွေနဲ့ခြုံဆောင်တွေလည်းလိုအပ်နေကြပါတယ်ဒါအပြင်ဆေးဝါးအကူအညီလည်းလိုအပ်နေကြပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခတဲ့အရေးအတွက်တစ်နှစ်ထပ်တစ်နှစ်ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။ KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်တပ်ကတံပြန်ဆွဆွဲတာရှိပါတယ်ရှင်။
စကိုင်းတိုင်းမှာအိမ်တွေမိရှုခံရခဲ့တာကိုအလိမ်မှာပြောပြခဲ့တာပါ။နောက်နှစ်နေပါအိမ်မပြန်နိုင်ကြသေးတဲ့ဒုက္ခကိုလည်းဆက်ပြောပြဖို့ရှိပါတယ်။အခုဆက်ပြီးဆေးရနာသိမ့်တဲ့နှစ်နှစ်နေပါအိမ်မပြန်နိုင်ကြသေးတဲ့ပြည်တွင်းဒုက္ခတွေသတင်းပါ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်ဆက်ရနာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်အသက်ဘေးလွတ်အောင်ထပ်ပြေးနေရသူတွေဟာသူတို့ရဲ့နေအိမ်စီအများဆုံးပြန်ချင်နေကြပါပြီ။တိုက်ပွဲတွေရပ်နေတဲ့နေရာတွေမှာလည်းနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာမှစိုးရိမ်စိမ်းနဲ့ဒေသခံတွေအိမ်မပြန်နိုင်ကြဘူးဖြစ်နေကြပါတယ်။KNP လို့ခေါ်တဲ့ဒေသခံတွေခေါ်ကြတဲ့ကယားပြည်နယ်နဲ့စကိုင်းတိုင်းကစစ်ပြေးဒုက္ခတွေရဲ့ဒုက္ခနဲ့စိုးရိမ်စိမ်းတွေအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုမမသစေအောင်ပြပြပေးပါအောင်ခင်ဗျာ
။စစ်အာဏာသိမ်းထားတဲ့နှစ်နှစ်အတွင်းလက်နက်ကင်စန့်ကျင်တိုက်ခိုက်မှုတွေမြန်မာနိုင်ငံနေရာအနှံ့မှာဖြစ်နေတယ်လို့တိုက်ပွဲပဋိပက္ခတွေကြောင့်အိုးအိမ်ပြေးဘေးလွရာပုန်းခိုနေရသူတန်းနေချီရှိပါတယ်။အဲ့ဒီသူတွေဟာသူတို့နေနေစီအမြန်ဆုံးပြန်ပြောင်းသွားခြင်းနေကြပါတယ်။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ကနေရှမ်းပြည်တောင်ပိုင်းကိုထွက်ပြေးခိုးလုနေတာနှစ်နှစ်ကြာနေပြီဖြစ်တဲ့သူတူကတော့သူ့အိမ်ကိုဘလောက်ပြောင်းနေနေလဲဆိုတာကိုပြောပြပါဗျ။နေအိမ်ပြောင်းမှုလို့ရင်လမ်းခုလက်ကနေပြန်လှည့်လာရတာမျိုးလဲကြုံခဲ့ရပါဗျ။အိမ်ပြောင်းခွင့်မရတာနှစ်နှစ်နီးပါးရှိပြီဖြစ်လို့အိမ်ရှိမရှိဆိုတာကိုလည်းသူ့အနေနဲ့မသိရဘူးလို့ပြောပါဗျ။အ
ိမ်မပြောင်းနိုင်သေးဘူး။ဒီအခုဒီစီရှောင်းမှာပဲရှိသေးတယ်။เออเปลี่ยนไปแล้วตรงนั้นละก่อที่เอาတော့ဝင်လို့မရတဲ့လို့ပြောတော့အဲ့ပြန်လဲလာတာကြီးကြီးနဲ့ဒီမှာအတီးတယောက်နဲ့ရောက်လာပြီးတော့အများအိမ်မှာနေရတယ်အခုအန်ဒီတော့ဆီရှောင်းတော့ဘယ်တော့ဘယ်ရှောင်းချင်တော့မလဲမင်းအန်ဒီတော့အိမ်ပြန်ချင်တယ်ပေါ့ဒါပေမဲ့လည်းပြန်လို့မရသေးတာအခုတော့မှကြုံလဲလုံးလဲစားနေဒီလိုမျိုးတေးနေစားလေးတွေပေါ့နော်တည့်ရဲ့ဆိုလည်းတည့်ရဲ့ရတော့လောက်ပဲအန်ဒီတော့အဲ့လိုမျိုးကျလို့ဒီနေ့နားပြလို့ရမယ်ဆိုလို့ရှိရင်တော့ပြန်မှာပေါ့တကယ်လို့ပြန်လို့မရသေးရင်တော့ဒီထောက်ပတ်ကြည့်နေမယ်စောင်းရင်းနဲ့အန်ဒီတို့ဒီမှာပဲထည့်နေအောင်မှာပေါ့
အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေအစောပိုင်းကစဖြစ်နေခဲ့တဲ့ဘောလ်ခဲနဲ့ဒီမိုဆူမြူနဲ့တဝိုက်မှာအခုနှစ်အစပိုင်းကတည်းကတိုက်ပွဲတွေထပ်ပြီးတော့ပြင်းထန်ခဲ့ပါတယ်အစောပိုင်းတည်းကစစ်ရှောင်နေသူတွေအပြင်အခုလက်နက်ကြီးပစ်ခတ်တာတွေကြောင့်ထပ်ပြီးတော့ထွက်ပြေးရသူတွေလည်းရှိပါတယ်အများစုကတော့ရှမ်းပြည်တောင်ပိုင်းမှာခိုးလုနေရပါတယ်လက်နက်ကင်ပတိပခါနဲ့လက်နက်ကြီးဒဏ်တွေခံနေရတဲ့သခိုင်းတိုင်းတွေကမြို့နယ်တွေထဲမှာလေအခုအချိန်ထိတိုက်ပွဲတွေဆက်ရှိနေပါတယ်။နေမီရှင်နေကြောင်အိုးရင်ဆွန့်ခွာထွက်ပြေးသူတွေအပြင်တချို့ကစစ်ကောင်စီတပ်တွေစစ်ကြောင်းထိုးလာရင်ရွာတွေထဲမနေရလို့ဘေးလွရာထွက်ပြေးကြတာလည်းရှိတယ်လို့စစ်တမ်းသစ်ဒေသခံတွေကကူညီပေးနေသူတူကပြောပါတယ်
။စစ်ကြောင်စကားဘက်ပလောင်မဲဒါအမိကဆုံးထိရောက်သွားတယ်ဝင်တော့ဝင်မသွားပါဘူး။ဒီကဆိုရင်စစ်တောင်းထိုးတဲ့ပုံမှာဆိုရင်စစ်ဘေးကျောင်းနေရာတော်တွေမှာနားဘေးတွေမှာဘုံကြီးကျောင်းနေတယ်မှာအဲ့လိုဆိုနေရာမှာတော့မနေရကြဘဲနဲ့သူတို့အပြင်နေမှာရောဆိုအဲ့လိုပေါ်စုစုပေါင်းအနည်းဆုံး 5-6 ထောင်အောင်မယူတဲ့ဒီလူတွေကစစ်ဘေးကျောင်းဖြစ်ပြေးရတယ်ပေါ့နော်အခုချိန်မှာဒီစစ်ကျောင်းတွေကတော့လာလိုက်ထွက်လိုက်ပေါ့နော်
စကိုင်းတိုင်းထဲမှာမိရှုခံလိုက်ရလို့ပျက်စီးသွားတဲ့နေအိမ်တွေအတွက်အစားထိုးတဲအိမ်ပြန်ဆောက်ပေးတာရှိတယ်လို့လက်တလောစားတောက်ရေးအတွက်ဆန်စီအိုးခွက်လှူဒန်းပေးနေတာတွေလည်းရှိပါတယ်။ ဒုက္ခဒေရီအတော်လေးများနေတယ်လို့အကူအညီတွေလည်းအများကြီးလိုအပ်နေကြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်ဥယျာဉ်ဆွန့်ခွာတင်းရှောင်ကြသူပေါင်းတိတက်သမားနှစ်တန်းကျော်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဖော်ပြထားပါတယ်ရှင်
။ဆရာနာသိမ်းပြီးနှစ်နှစ်နေပါကာလအတွင်းမှာအိမ်မပြတ်နိုင်ကြတဲ့စကိုင်းနယ်ခရီးကဒုက္ခသည်တွေအကြောင်းမမျှသိအောင်ပြပြခဲ့တာပါ။အခုလည်းဆရာနာသိမ်းပြီးလူတွေထောင်ချီအသက်ခံအဆောက်အဦတွေတောင်းတွေနဲ့ချီမိရှုဖြစ်စီခံခဲ့ရတဲ့တဲ့မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နှစ်နှစ်အတွင်းလူပေါင်း2900နီးပါးအသက်ခံခဲ့ရပြီးဒီထက်က900ကျော်ဟာစစ်တပ်ရဲ့အကျဉ်းထောင်တွေအတွင်းမှာသေဆုံးခဲ့တယ်လို့ယုံကြည်ရတယ်လို့ကုလသမဂ္ဂရရှိတွေကပြောထားပါတယ်။မြန်မာစစ်တပ်ရဲ့ထိုးစစ်အတွင်းရပ်ဘက်အစာအုပ်တွေဥယျာဉ်စာတင်ကြောင်းနဲ့ဆေးကန်းတွေပါဝင်ဘာသာရေးဝတ်ပြုစုထောင်ရနေရာစစ်သူပေါင်း3,000-4,000လောက်မိရှုဖျက်ဆီးခံခဲ့ရတယ်လို့လည်းပြောပါတယ်။စစ်အာဏာသိမ်းမှုနှစ်နှစ်အတွင်းမြန်မာနိုင်ငံအခြေအနေလူခွင့်ဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောဆိုချက်တွေကိုကိုသိန်းထိုင်ဦးစစ်စစ်တင်ပြပေးပါအောင်ခင်ဗျာ။
ဒါကနာသိခဲ့တဲ့နေ့ကြချင်းမြန်မာနိုင်ငံရဲ့အကြက်တဲတွေမယုံနိုင်အောင်စိုးရွားဆုံးအခြေအနေရောက်သွားခဲ့တဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေ့ဂျနီဗာမှာကျင်းပတဲ့လူခွင့်ဆိုင်ရာကုလသမဂ္ဂရုံးရဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတာဝန်ရှိသူတွေပြောဆိုတာပါစစ်သားတွေရဲ့လက်ချက်နဲ့တည်ဆုံးခဲ့တဲ့ရပ်သားရေအတွက်ခံမှန်းခြေတင်ပတ်သက်ပြီးလူခွင့်ဆိုင်ရာကုလသမဂ္ဂရုံးရဲ့မြန်မာနိုင်ငံဆိုင်ရာအသင်းကောင်းဆောင်ဂျင်းစ်ရော်ဒီယန်ဘာကအွန်လိုင်းကနေခုလိုပြောဆိုပါတယ်
I would just indicate that 767 out of that number of verified deaths
သေဆုံးတဲ့ဦးရေ2890ရဲ့မှာအကျဉ်းထောင်မှာသေဆုံးတယ်လို့အတည်ပြုလို့ရတာ969ယောက်ရှိပါတယ်28ရာဂိုင်းနှုန်းမှာအဲ့ဒီ28ရာဂိုင်းနှုန်းကျွန်တော်တို့သေချာပေါက်သိပါတယ်သူတို့သေဆုံးတဲ့နေရာနဲ့နံပါတ်တွေကိုအတိအကျကျွန်တော်တို့ပြောနိုင်ပါတယ်အဲ့ဒီ28ရာဂိုင်းနှုန်းဟာစစ်တပ်ရဲ့အကျဉ်းထောင်မှာသေဆုံးခဲ့တာပါဒါကအခြေအနေကိုအတိအကျသိရတဲ့အကြောင်းအရာပါလူတော်တော်များများကဒီပြည်ပခကြားမှာလမ်းပေါ်မှာပဲလူတွေဆန္ဒပြရင်ပြစ်သက်ခံခဲ့ရတာလို့ထင်နေကြတာပါအချင်းထောင်တွေထဲမှာဖမ်းဆီးခံရပြီးတေဆုံးခဲ့တဲ့သူတွေလည်းရှိနေပါတယ
်ဒီလိုစီနီးကြောက်ချုပ်တဲ့ဆိုးရွားကိုစစ်တပ်ကအာဏာသိမ်းခဲ့ပြီးနှစ်နှစ်ကြာမှာတိုင်းပြည်ရဲ့အခြေတဲတွေပဲပေါင်းစုံကဆိုးရွားကျဆင်းသွားခဲ့တယ်လို့လူခွင့်ရေးအခြေအနေတစ်ခုလုံးအဆိုးရွားဆုံးနေထားရောက်သွားခဲ့တဲ့အကြောင်း UNOHCHR ရုံပြောခွင့်ရเจอร์มี่ลอเรนซ์ကလည်းပြောဆိုပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးယဉ်ကျေးမှုစသဖြင့်နယ်ပယ်ဆုံးမှာလူခွင့်ရေးအခြေအနေတိတသာဆိုးဝါးလာခဲ့တယ်လို့ပြောပါတယ်အခြားသားတွေပေါ်ကျူးလွန်တဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လည်းသူကအခုလိုထောက်ပြပါတယ
် Despite clear legal obligations for the military to protect civilians in the conduct of hostilities
ပြည်ပခနဲ့တိုက်ခိုက်မှုတွေကြားစစ်တပ်အနေနဲ့အရသားတွေကိုတရားဥပဒေအရအကာအကွယ်ပေးရမှာဖြစ်ပေမဲ့လည်းတပ်ဆိုင်ရာစည်းမျဉ်းတွေနိုင်ငံတကာဥပဒေတွေကိုဒီဇိုင်းမမတ်မတိကြိုးကျွံပြုခဲ့တာလစ်လျူရှုခဲ့တာတွေတွေ့ရပါတယ်ဒီလိုဥပဒေတွေကိုစင်ကျင်လိုက်နာရမယ့်အစားအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာတွေ့ရပါတယ်ပြစ်မှတ်ထားတိုက်ခိုက်တာဘသူဘဲဝါမခွဲကြဘဲလက်နက်ကြီးတွေအမြောက်တွေနဲ့ပြစ်ခတ်ခဲ့တာလေချောင်းကနေထိုးစစ်ဆင်တာဥပဒေမဲ့တက်ဖြတ်တာနှိမ့်ဆက်ညှင်းပန်းတာရွာလုံးကျွတ်မီးရှို့တာတွေကျူးလွန်ခဲ့ပါတယ
်မြန်မာနိုင်ငံရဲ့အကြက်တဲဆုံးသတ်ဖို့ဆိုရင်လူခွင့်ရေးကိုလေးစားဖို့မဖြစ်မနေလိုအပ်တဲ့အကြောင်းဂျယ်မီလော်ရန့်စ်ကပြောဆိုသွားတာပါမြန်မာနိုင်ငံရေးဖြည့်ရှင်မှုအရှိတော်အရှနိုင်ငံတွေနဲ့ရယူထားတဲ့ဘုံသဘောတူညီချက်တွေအကောင့်တွေမပေါ်နိုင်ခဲ့တဲ့ကိစ္စကိုလည်းသူကအခုလိုပြောဆိုသွားတယ
်Two of the critical conditions that were agreed to cease all violence and
ဒါကိုအရေးကြီးတဲ့အကြောင်းအရာတွေဖြစ်တဲ့သဘောတူခဲ့တဲ့နှစ်ချက်ကအကြမ်းဖက်မှုတွေရပ်ဆိုင်းပြီးလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ပါဒီအနေအထားကိုမရောက်နိုင်သေးပါဘူးတကယ်တမ်းကျတော့အခြေအနေတွေကပြောင်းပြန်ဖြစ်နေပါတယ်အကြမ်းဖက်မှုတွေကထိမနိုင်တဲ့အခြေအနေကိုရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကလည်းအကြီးအကျယ်ကန့်သတ်ခံနေရပါတယ်
နနေ့တွင်မှရပ်သားပြည်သူတွေရဲ့စာအုပ်တွေနေအိမ်တွေစေခန်းတွေစာတင်ကျောင်းတွေနဲ့ဝိပုစုတောင်းရနေရ3,400ကျော်မိရှုဖြစ်စီခံခဲ့ရတဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးကပြောပါတယ်မြန်မာစစ်ကောင်စီဘက်ကတော့ကုလသမဂ္ဂကထုတ်ပြန်တဲ့ဂိင်္ဂနတွေဟာအခြေအမြစ်မရှိဘူးဆိုပြီးငြင်းဆိုလေးရှိသလိုဖက်လိုက်ပြီးတစ်ဖက်သက်အစီရင်ခံစာတွေကိုကိုးကားထားတာလို့ထုတ်ပြန်လေးရှိပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးတာဝန်ရှိသူတွေကတော့မြန်မာနိုင်ငံရဲ့စီးပွားရေးဆွေးနွေးကြဆင်းမှုတွေစက်တိုက်ကြုံနေရတာကိုထောက်ပြပြီး လူဦးရေတဝက်ကျော်စီရင်မွေးတည်တယ်လို့သတ်မှတ်တဲ့အစင်အောင်ကိုရောက်နေတဲ့အကြောင်းပြောဆိုကြပါတယ်စစ်တကအနာသိပြီးနောက်ပိုင်းမှာပဲပြည်တွင်းမှာအိုးမဲ့အိမ်မဲ့ဒီဒုက္ခရောက်တဲ့သူတသက်နှစ်သိန်းရှိပြီး9000လောက်တန်းပြီကနေထွက်ခွာသွားခဲ့ကြတယ်လို့လည်းပြောဆိုသွားပါတယ်ခင်ဗျာ
အနာသိမ့်ပြီးလူထောင်ချီအသက်ခံအဆောက်အဦတောင်းချီမိရှုခံခဲ့ရတာကိုကိုသိန်းထိုင်ဦးပြသခဲ့တာပါ။နောက်ဆေးအနာသိမ့်နှစ်နှစ်ပြည့်အထူးအစီအစဉ်တစ်ခုနဲ့အပတ်စဉ်ကဏ္ဍတစ်ခုလာဖို့ရှိပါသေးတယ်ခင်ဗျာ
။ဆေးအနာသိမ့်နှစ်နှစ်တာကာလအတွင်းမြမနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးအစီအစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်။ VOA ရဲ့ချက်တာရင်းညအစီအစဉ်တွေကိုဆက်ပြောပြပေးနေပါတယ်။အခုလိုချက်တာရင်းညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ကျမ်းမာရေးကဏ္ဍအစားတော့အခုဆေးအနာသိနှစ်နှစ်ပြည့်အထူးအစီအစဉ်တစ်ခုငင်းချင်းအိမ်မက်ရှင်နဲ့တိုင်းဒေသကသတင်းလှော်တွေကိုဆက်လက်ထုတ်လွှင့်မှုရှိပါတယ်။အခုတော့မောဝါနေတဲ့ဒီငင်းချင်းအိမ်မက်ရှိအထူးစီစဉ်မှာစစ်ကောင်စီတပ်တန်းနှစ်နှစ်ပြည်လာချိန်မှာစစ်ပွဲတွေသာတိုးလာပြီးငင်းချင်းအခွင့်လန်းနေပါနေကစင်ခေါ်မှုတွေသာပိုကြီးမားလာနေတယ်လို့သက်ဆိုင်သူတွေကပြောနေကြပါတယ်။ယုံကြည်မှုနဲ့ညှိနှိုင်းနိုင်စွမ်းနေပါလာပြီးထိန်းချုပ်မှုများလွန်းလာတာကြောင့်အရေးပါတဲ့လူသဘောကြိုတင်ညှိနှိုင်းသဘောတူညီမှုရဖို့တောင်းအကြီးမားဆုံးအခက်အခဲဖြစ်နေတယ်လို့ငင်းချင်းလုပ်ငန်းစဉ်မှာပါဝင်ပတ်သက်သူတွေကထောက်ပြကြပါတယ်။ဆီယနာသိမ့်ပြီးစစ်ပောင်းပိုကျဲလာနေချိန်မှာဒီစိန်ခေါ်မူကြီးတွေကိုကြော်လွှားနိုင်ဖို့နဲ့ငင်းချင်းအပေါ်ယုံကြည်မျှော်လင့်ချက်တွေဘလို့ဆက်ရှိနေပါသေးလဲအထူးအစီအစဉ်ဖြစ်ကျွန်တော်ကပဲမေးမြန်းတင်ပြထားပါတယ်ခင်ဗျာ NC တနင်္ဂနွေလုံးအပြည့်ရစာချုပ်နဲ့နှစ်ဖက်အပြည့်ရစာချုပ်တွေချုပ်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတချို့ဒီကာလာနဲ့ပြန်တိုက်လာရပြီးစစ်ပောင်းကျဲလာပုံကိုမြမအေးလိလသုံးသက်သူဦးရထွန်းက
အရေးပါတဲ့အဖွဲ့အစည်းတွေက NUG နဲ့ပေါင်းသွားပြီးတော့အစိုးရကိုနာဇာကစစ်အစိုးရကိုလည်းနည်းနည်းပြန်ပြီးတော့တိုက်ခိုက်တာပေါ့နော် KNU တို့ CNF တို့ KIA Greni အဖွဲ့စည်းတွေကတော့ PDF တွေကိုလည်းလေ့ကျင့်သင်ကြားပေးပြီးပြန်တိုက်တာပေါ့တပီလုံးမှာလက်နက်ကင်ပြိပကဖြစ်တဲ့ area အင်အားအရေးအတွက်ကိုတိုးလာတယ်အရင်ကလုံးဝဒီလက်နက်ကင်ပြိပကမရှိခဲ့တဲ့သခိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်တို့ကရင်နီတို့ပေါ့နော်အဲ့တော့ဒီနှစ်နှစ်အတွင်းမှာအရင်အစိုးရနဲ့ဆက်တဲ့ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်တဲ့လက်နက်ကင်ပြိပကတွေပိုများလာတယ
်။ဘာကြောင့်အခုလိုပြန်တိုက်လာရတာအပေါ် KNU ကရင်မျိုးသားစည်းရုံးအထွေထွေတွေ့ရမှုဖော်တော်တော်မှုကလည်း
KNU ကရင်မျိုးသားစည်းရုံးကသူတို့နဲ့ဆွေးနွေးတဲ့အချိန်တုန်းကဆိုရင်တော့ဒီကိုပိုင်ပြတ်တမ်းခွင့်ရရှိဖို့အတွက်ဆွေးနွေးမှုလမ်းကြောင်းမှာလုံးဝလမ်းကြောင်းကပျောက်သွားပြီးတော့2008အောက်ပဲဝင်ရမယ်ဆိုတဲ့ပုံစံမျိုးကိုရှင်းရှင်းလေးလေးသိလာရတဲ့အတွက်ကြောင့်ပေါ့နော်ဒါကိုကျွန်တော်တို့ဘက်ကတော့ alert ဖြစ်သွားတာကကတိတွေကိုဖောက်ပြက်ခြင်းကစစ်တပ်ရောအစိုးရရောဖောက်ပြက်ခဲ့တယ်ဆိုတဲ့အခြေခံကကျွန်တော်တို့2016အလို2019လောက်မှာရှင်းရှင်းလေးလေးသိလာခဲ့တယ်ဒီလူတွေဟာငင်းချိုင်းလိုချင်တဲ့လူတွေမဟုတ်ဘူးသူတို့ချင်းချင်းသိမြဖို့လောက်ပဲစဉ်းစားနေတဲ့လူတွေပဲဆိုတာကိုကျွန်တော်သိလိုက်တယ်အဲ့ဒါက2018လောက်ပါအဲ့အတွက်ကြောင့်အနာသိမ့်လိုက်တဲ့ခါကျတော့လေရှင်းပြောရင်တော့ပြီးသွားတာပေါ့ဗျာစစ်တပ်ကပို့ဆိုးတာရောသူချုပ်ထားတဲ့စာချုပ်တွေသဘောတူချက်အကုန်လုံးကိုဘာမှယူဆိုင်စရာမလိုဘူးဆိုတဲ့ message ကိုကျွန်တော်တို့ပေးလိုက်တယ်လို့ကျွန်တော်ကအဲ့လို interpret လုပ်တယ်စစ်အာဏာရှင်စနစ်အောက်ကိုပြန်ရောက်သားပြီဖြစ်တဲ့အတွက်ကြောင့်တင့်တော်တဲ့တုံ့ပြန်မှုကိုလှုပ်ဆောင်ရမယ်ဆိုတဲ့တာဝန်ကရှိတဲ့အတွက်ကြောင့်ဒီနေ့တုံ့ပြန်မှုပေါင်းများစွာကိုတော့ဆက်လက်ပြီးလုပ်ကင်သွားပါတယ်အဲ့အတွက်ကြောင့်တိုက်ပွဲတွေပြန်ဖြစ်တာကအစပါပေါ့နော
်နောက်ပြန်တိုက်လာရတဲ့ KIO ကချင်လက်မြောက်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်း
စစ်ကောင်စီဘက်ကနဲ့လက်တိုက်လက်တိုက်ကြင်ရတယ်လေအခု2023မှာလည်းပြကကျဆက်ရေးလုပ်ပြီးမှငင်းချမ်းရေးလုပ်မယ်ဆိုတာနဲ့ကျွန်တော်တို့ကတော့ယုံကြည်မှုတော့မရှိဘူး။ဒါကြောင့်လည်းဆိုတော့တိုက်ပွဲဒီပုံမှန်ပြင်းထန်လာတာတွေ့ရပါတယ်။စစ်အာဏာသိမ်းတဲ့နောက်ပိုင်းမှာကျွန်တော်တို့ပြည်သူလူထုတွေတော့ရောဒုက္ခတွေရောက်တာပေါ့။ရွာတွေမိချို့ခံရတာ။စစ်ပေးဒုက္ခတွေတွေများလာတာ။ဆဆရရမှာကျွန်တော်တို့အခက်ခဲတွေကြုံတာအရာထူးတာဖြစ်ပါတယ်
။ခုလိုအချိန်မှာငင်းချင်းဆွေးနွေးပွဲတချို့ပြန်ဆနိုင်ခဲ့တာကလည်းအာဏာသိမ်းပြီးတစ်နှစ်ကျော်ကြာလာမှသာပါလို့ KNU ခေါင်းဆောင်မှုမပါတော့တဲ့NCA လက်မှတ်ထိုးတပ်ပေါင်းစု PPST ခေါ်ငင်းချင်းလုပ်ငန်းစဉ်ဥဆောင်ဖွဲ့ဘူးတွဲဥဆောင်သူဘုံဝကြီးခေါ်ကာကဆိုပါတယ
် SAC လို့ခေါ်တဲ့စစ်ကောင်စီကအနာသိမ်းပြီးနောက်တစ်နှစ်ကြာတဲ့ချိန်မှာစစ်ဆုံဆွေးနွေးကို SAC ဥက္ကဋ္ဌကိုယ်တိုင်ကခေါ်တာဖြစ်ပါလား ကျွန်တော်တို့ဘက်ကလည်းပိန်းတဲ့အချိန်မှာကန့်ကွက်တယ်ရှုံချတယ်နိုင်ငံဆွေးနွေးပွဲတွေကိုယာယီရဆိုင်မယ်တစ်နှစ်ဆောင်ကြည့်မယ်လို့ပြောပြီးတော့တစ်နှစ်ကျော်တဲ့အချိန်ကြာမှတစ်ဖက်ကလည်းဖိတ်ခေါ်တယ်တစ်ဖက်ကလည်းတစ်နှစ်ကျော်ပြီဒီတိုင်းဆိုရင်တော့နည်းနည်းပြောမှရမယ်ဆိုပြီးတော့ဆွေးနွေးပွဲတွေစတင်လာတာဖြစ်ပါတယ
်ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ငင်းချင်းအကျိုးအတွက်တစ်ဖက်သက်အပြည့်အစုံကိုပါအရင်တည်းကတောက်လျှောက်လှုပ်လာခဲ့တာပါလို့ထောက်ပြပါတယ်
တမတော်အနေနဲ့ကတော့2018ခုနှစ်ဒီဇင်ဘာလကတည်းကပြစ်ခတ်တိုက်ခိုက်မှုရစေးတည်နေအောင်ဆောင်ရွက်မယ်ဆိုပြီးတစ်ဖက်သက်ပြစ်ခတ်တိုက်ခိုက်မှုရစေးပေးခဲ့တယ်ချွင်းချက်နှစ်ခုပဲကျွန်တော်တို့ရှိတယ်ပြည်သူအသက်အိုးအိမ်စီးစိမ်ကိုမထိခိုက်နဲ့လမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေကိုမထိခိုက်နဲ့အခုကျွန်တော်တို့တမတော်ကတာဝန်ယူပြီးနောက်ပိုင်းမှာလည်းတိုင်းဒေသနဲ့ကိုင်းအဖွဲ့တွေနဲ့နိုင်ငံတော်ဝန်ကြီးချုပ်နဲ့တွေ့တာဆို14ချိန်ဒီနိုင်ကော်မတီကတော့ EA ဝတီမကောင်နိုင်ငံရေးပါတီတွေအင်ဂျင်ရေးအကျိုးဆောင်အဖွဲ့တွေနဲ့တွေ့တာ96ချိန်ရှိခဲ့ပါတယ်2022ဧပြီလ22ရက်နေ့မှာလည်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမရကာဝရုပ်ကိုယ်တိုင် EA ဝအဖွဲ့တွေကိုလာရောက်ဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်10ဘွဲ့နဲ့ NCA လက်မှတ်ရေးထိုးပြီးသားအဖွဲ့9ဘွဲ့ပေါ့ NCA လက်မှတ်မရေးထိုးတာ3ဘွဲ့ပေါ့ဆွေးနွေးနိုင်ခဲ့တယ
်အခုလိုဆွေးနွေးပွဲအချင်းရေးအတွက်တစုံတရာရှိခဲ့ပေမဲ့အနှစ်သာရရှိရှိစုစုစည်းစည်းတော့တိုင်းသားများစုဘက်ကမဆွေးနွေးနိုင်ခဲ့ဘူးလို့ဘုံကြီးခုံကကပြန်ထောက်ပြပါတယ်ကြအပြင်ရှမ်းပြည်နယ်တီဘောမြို့ပြည်သူ့လွှတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ဦးရထွန်းကလည်း
ကြံခဲ့တဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကြတော့လည်းကွက်ကွက်ပြားပြားဖြစ်သွားတော့ NASA ကခေါ်တဲ့ညီညာရေးဆွေးနွေးပွဲတွေမှာသူတို့ကျင်းတဲ့အဖြေရအောင်ပေါ့နော်နောက်ဒီပြည်နယ်မှာအခုဖြစ်နေတဲ့ကိစ္စကိုဒီမှာအချင်းချင်းဖြစ်တဲ့ကိစ္စပဲလို့သဘောထားတဲ့ဒီမြောက်ပိုင်းအဖွဲ့တွေပေါ့ဝတို့ NDAA မိုင်းလာအဖွဲ့ပေါ့အဲ့ဒီအဖွဲ့တွေရတယ်လာပြီးတော့တွေ့ဆုံဆွေးနွေးတယ်သူတို့ကိစ္စသူတို့ပဲဆွေးနွေးကြတာပေါ့နော်နောက်ကျွန်တော်တို့မြောက်ပိုင်းမှာမကြာခဏတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းလက်နက်ကိုင်ပြည်ပခတ်ဖြစ်တဲ့အနေအထားကနေပြီးတော့ RCSS ကိုမြောက်ပိုင်းက SSPP နဲ့မဟာမိတ်တွေကတိုက်ထုတ်လိုက်တဲ့အတွက်တောင်ပိုင်းကိုပြန်ဆင်းသွားကြရတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေမရှိတော့ဘဲနဲ့အေးအေးချမ်းချမ်းဖြစ်သွားတာပေါ့။
အဲ့ဒီတော့ငင်းချင်းဟိလုံငန်းစင်တခြားအောင်မြင်မှုနဲ့စိန်ခေါ်မှုတွေကိုမေးရမှာတော့ဘုချုပ်စောမင်းထွန်းက
အောင်မြင်မှုပါဗျ။အားလုံးရဲ့သဘောတူညီချက်မူအားဖြင့်သဘောတူညီချက်ကတော့ပါတီစုံဒီမိုကရေစီစနစ်ခိုင်မာရေးအတွက်လက်ခံတယ်။ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ခန့်ခန့်ရမှာလက်ခံခဲ့ပါတယ်။ငင်းချင်းဟိလုံငန်းစင်နဲ့ပတ်သက်ပြီးစီစာချုပ်ဆိုတာလုံလုံတော့ဖြစ်လာတာမဟုတ်ပါဘူး။အနေနဲ့ကြာခဲ့တယ်အဲတခုနောက်ဆက်ပေါ်တာကတော့ NCA စာချုပ်လက်မှတ်ရေးထိုးကနေမှထင်ရှားတဲ့ခေါင်းဆောင်တစ်ယောက်ပေါ့ဗျာ NCA စာချုပ်ကိုအလင်းစုလက်မှတ်ပေးထိုးရတယ်ဆိုတဲ့ပြောတဲ့အခါမှာလက်မှတ်ရေးထိုးဘက်အဖွဲ့အစည်းအသီးသီးတွေကညှော်နှဲသွားတာလည်းတွေ့နိုင်ပါတယ်နိုင်ငံအတွက်သင်္ကန်းစာယူစရာပေါ့ဗျာငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုတာတမျိုးသားလုံးရဲ့လုပ်ငန်းစဉ်ကြီးဖြစ်ပါတယ်အစိုးရတရားရဲ့လုပ်ငန်းစဉ်မဟုတ်ပါဘူးငါတို့အစိုးရဖြစ်မှအောင်မြင်ရမယ်ဆိုတဲ့ဟာမျိုးတွေဒီအနေနဲ့များခဲ့တယ်ဆိုတာကျွန်တော်တို့ပမိုင်းမှာရှိပါလိမ့်မယ
်ဒီနေရာမှာနောက်ဆုံးအကြီးမားဆုံးစိန်ခေါ်မှုဖြစ်နေတာကိုလည်းဆွေးနွေးပွဲတွေနဲ့ကိုယ်တိုင်ပါနေတဲ့ NCA လက်မှတ်ထိုးတပ်ပေါင်းစု PPSD ပူးတွဲဦးဆောင်သူဗိုလ်မှူးကြီးခေါ်ကက
ဒီစစ်ကောင်စီဘက်ကဖွဲ့ပေးတဲ့ဆွေးနွေးပွဲဝင်တာတမတော်သားတွေဖြစ်တော့သူတို့ကိုဆွေးနွေးရေးအပေးယူလို့ရေးဆိုတဲ့အသိပညာတတ်ပညာပေးတာလည်းစရင်ရေဘူးပေါတာမလိုချင်ဘူးရေပါတာလိုချင်တယ်ဆိုတော့အညာကြက်မျိုးပေးတာပုံများတယ်လို့ထင်တယ်ဒါကြောင့်သူတို့ကပေးယူလို့ရမယ်ညှိနှိုင်းရမယ်အပြာလာသဘောတူချက်ယူရမယ်ဆိုတာမေ့ပြီးတော့ညွန်ကြတဲ့အတိုင်းအစီအစဉ်ရေးဆွဲတာအာဂျင်နာလောက်တာအစနေရက်ကအစတစ်ဖက်သက်ပေါ့လေလုပ်ငန်းစဉ်ကိုချုပ်ကင်လိုက်မှထွက်လာတဲ့ရလတ်ကိုလည်းချုပ်ကင်ပြီးသားဖြစ်မယ်လို့ဆိုတဲ့တမတော်သားတွေအတွေ့အမြင်နဲ့စီစဉ်ညဉ့်ရင်းစပွဲကိုလာတဲ့ခါကျတော့အဲ့ဒါကတော့အင်မတန်ကြီးမားတဲ့အခက်အခဲကြီးဖြစ်တယ်ဗျာဒီဗိုလ်ချုပ်ကြီးရပြည့်ဦးဆောင်တဲ့ဆွေးနွေးရေးအဖွဲ့ကသူတို့ရဲ့မန်ဒိတ်ကိုအဆုံးပြပိုင်ခွင့်ကအဆင့်တစ်ခုကိုစောင့်ရတယ်လို့ဖြစ်တယ်လို့မြင်ပါတယ်အများအပြားတော့ကျွန်တော်တို့လိုချင်တဲ့ joint ownership ဖြစ်ရေးကြိုတင်ညှိနှိုင်းရေးအလို့သဘောတွေ့ရေးဆိုတဲ့ဟာတွေကိုဒီ2022ခုနှစ်ဧပြီလကုန်ကစပြီးတော့ပထမဆင့်ဒုတိယဆင့်တတိယဆင့်တွေ့လာတဲ့ပွဲတွေမှာသတိပေးတယ်ထောက်ပြတယ်အဲ
့ဒီတော့ရှိဆက်ခီးတွေစစ်ကောင်စီဘက်ကငြိမ်းချမ်းရေးပေါ်ခံယူထားတာကိုတော့ဗိုလ်ချုပ်စော်မင်းထွန်းက
နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်ပြောတဲ့အတိုင်းပဲယခင်တမတော်ကာဝေးစုဘဝကတိုင်ပြောခဲ့ပါတယ်ငင်းညာရုပ်လိုချင်ငင်းညာခြင်းနဲ့ဆန္ဒတကယ်ရှိဖို့လိုရင်ငင်းညာရေးလုပ်ငန်းစဉ်တွေကအချိန်ကြာလာရင်ဘေးပျောကတွေဝင်နိုင်တယ်။ငင်းညာတော့တက်လောက်ကြဖို့အိုက်ကြတိုင်းတိုက်တွန်းခဲ့တယ်။ခုလက်ဘလို့ဘေးပျောကတွေရှိတယ်ဆိုတာတွေ့နိုင်မှာဖြစ်ပါတယ်။နောက်ပြည်အင်အားတွေပြည်တွင်းမှာတောင်ရှိပါတယ်။အခုကျွန်တော်တို့တမတော်ကတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေက မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေပဲဖြစ်ပါတယ်ကျွန်တော်တတ်မတော်အနေနဲ့ဘသူပဲဒဏ်ရာရရအသက်ဆုံးရှုံးသည်ဖြစ်စေကိုမြန်မာနိုင်ငံသူနိုင်ငံတော်သားတွေအသက်ဆုံးရှုံးတာဖြစ်ပါတယ်ဒါတွေကျွန်တော်မလိုလားပါဘူးဒါကြောင့်ငင်းငယ်လုပ်ငန်းစိတ်နဲ့ပတ်သက်ပြီးတတ်မတော်အနေနဲ့ပို့ပြီးတိုးတက်အောင်အငြင်းရန်ဆောင်ရွက်သွားမှာဖြစ်တယ်
ဒီနေရာမှာအခုစစ်ကောင်စီလှုပ်ဆောင်မှုတွေကိုအရင်ဆိုရ၂ဆက်ကဥဆောင်ညှိနှိုင်းခဲ့ပုံတွေနဲ့နှိုက်ရှင်အကြံပြုဖို့မေးရမှာတော့ဘုံမူကြီးကောကာက
ဥောင်းမင်းကတော့ပို့ပြီးတော့ချိန်မနေကိုရှိတာဖြစ်တယ်သမရာဂျီဦးသိန်းစင်ကသူ့နောက်ကမမမမရက်တည်တဲ့ခါကျတော့သူ့အနေနဲ့အပေးယူနီဂိုရှိတ်လုပ်တဲ့ချိန်မှာအင်မတန်မှပတ်သိရှိရှိနဲ့ဆုံးဖြတ်နိုင်တဲ့အခြေအနေဖြစ်ပါလား။ဒါကြောင့်ဥအောင်မင်းခင်မှာကျွန်တော်တို့ဆွေးနွေးပွဲတွေဟာအောင်မြင်တိုးရမှုရှိတယ်။ဒေါက်တာတင်မျိုးဝင်းခင်ကျတော့ဆရာဝန်တယောက်ငင်းကြိုင်းလုံး90မှာထဲသေးဝင်ဝင်မပါဘူး။တပတ်မှသူ့ငင်းကြိုင်းအတွက်3ရက်4ရက်လှုပ်လှုပ်ပြီးတော့ခွဲစိတ်စေကူသားမှုပဲပါနေတော့တိုင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာတကယ်ခက်ခဲကြောက်ရွံ့သွားမပြီးဘူးတစ်ဖက်ကလည်းသူ့ရဲ့ခေါင်းဆောင်တော်ဆန်းစုကြည်ရဲ့ညွန်ကြားမှုကိုပဲအမြဲတမ်းစောင့်နေတော့ဘာပဲဆွေးနွေးအမအိုတင်ပြပြရစီဆိုတော့ပဲပြေစာပြီးသွားတော့သူ့တနိုင်တပိုင်ခေါင်းပြပိုင်ကအားနေတဲ့ခါကျတော့တိုးတက်မှုမရှိသလောက်တွေ့ရတယ်ဗျဥစော်သေးပါဝင်တဲ့ဟာလေးတော့ချီးကျူးပါလေတော်တော်ကြိုးစားရှာပါလေသို့တော့သူအနေနဲ့နည်းနည်းလေးအလုပ်ပိုင်ခွင့်အားနာဖို့မန်ဒိတ်ကနိုင်နေတဲ့ကကြတော့တချို့သူတိုးလို့မပေါက်တာလည်းရှိပါတယ်နော်အခုနောက်ဆုံးရှင်နေကြတော့ပို့ဆိုးတာပါဗျာဒါနဲ့ကျွန်တော်တို့ကတဖြည်းဖြည်းတင်ကြိုညှိနှိုင်းပြီးတော့မှဆွေးနွေးပွဲတွေကိုစတင်ပါဆိုတဲ့ဟာမျိုးနောက်ဆုံးအခုရဲ့ရှင်နေမှတောင်းဆိုနေရတာဒီ2023မှာပုံစံတော့ပြောင်းလာမယ်လို့တော့ကျွန်တော်ယူဆတယ်
ဒီလို80ရာမှာကရင်ပါဝင်တိုင်းရင်းသားတွေရဲ့ငြိမ်းချမ်းခံယူချက်ကိုအမေရမှာဖော်ထုတ်တာတော်မူက
ကျွန်တော်တို့ရဲ့ self determination rights ကိုပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးတွေကိုကန်ပြီးတော့မိမိကိုမိမိစီမံခန့်ခွဲအုပ်ချုပ်ပိုင်ခွင့်ဆိုတဲ့အခြေခံတစ်ခုအောက်မှာကျွန်တော်တို့ရဲ့ဘဝတိုးတက်မှုလုံခြုံမှုနဲ့ယဉ်ကျေးမှုစပြည့်အမှုပညာဘာသာစကားထိမ့်သိမ့်မှုတွေအပါအဝင်ပေါ့နော်မျိုးနွယ်စုတွေရဲ့ဂျားထဲမှာရှိတဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုလည်းအကာအကွယ်ပေးခြင်းအပါအဝင်ကျွန်တော်တို့ဘဝတူတိုင်းသားတွေအကုန်လုံးဂျားထဲမှာဒီ self determination rights ကိုကျွန်တော်တို့အတူတကွ share value နေလဲယက်တည်ပြီးတော့ဒီဟာတွေကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့အကာအကွယ်ပေးထားပြီးတော့ကျွန်တော်တို့ကိုယ်တိုင်ဒီဘဝရှင်သန်မှုအတွက်ကာကွယ်မှုနဲ့တိုးတက်မှုတွေကိုမျှဝေခံစားဖော်ထုတ်နိုင်ခြင်းပဲဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဒါအပြင် KIO ဘုံမူကြီးနော်ဘူးကလည်းငြိမ်းချမ်းရေးခံစားမှုအပေါ်
ငြိမ်းချမ်းရေးဆိုတာကျွန်တော်တို့ကချင်ပြည်သူလူထုတွေကတော့ဘာမှမခံစားဘူးပေါ့နော်။ပုံမှန်ဒီအာနာတင်းတဲ့နောက်ပိုင်းမှာကျွန်တော်တို့ကချင်ပြည်နယ်မှာကချင်ပြည်ဒုလူထုတွေတော့ဘာမှကဘူးပုံမှန်ပြည်ပြည်လူထုအားလုံးကတော့ဒီငင်းချမ်းကြီးဆိုတာကျွန်တော်တို့ရှိတယ်လို့လည်းကျွန်တော်တို့ကတော့မစင်စားဘူးပေါ့နော
်ဒီခံယူချက်ပေါ်ပုံအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကကြီးလည်းဖြစ်တဲ့ဘုံမူကြီးခုံကာကလည်း
ကျွန်တော်တို့အဖို့ဘာသာနဲ့ပြောရင်တော့ဘုံခွားခွားအမ်ခွားခွားဘင်းခွားခွားလို့ခေါ်တယ်ဘုံခွားခွားတော့အေးစစ်စစ်လေးနေရအောင်ဧစီဒီလေးနေတဲ့စားတော့ဧစီအနာယူလို့ရအောင်အချင်းနေလေးတွေကဘွားတစ်ခုရဲ့ငင်းချမ်းရေးပါပဲလို့ကျွန်တော်တို့ပြောလို့ရှိပါလေဗျ။ဒါကြောင့်အပူပင်ကင်းမဲ့သွားနဲ့တော်လာလှုပ်ရှားစီးပွားရှာဖွေတဲ့ကိစ္စလေးတွေမှာအေးအေးချမ်းချမ်းလေးဖြစ်အောင်အဲ့ဒါတွေအားလုံးကဒီငင်းချမ်းရေးရဲ့သဘောတရားပဲ
။ဒါအပြင်ဒီငင်းချမ်းရေးခံယူမျှော်လင့်ချက်ပေါ်စံပြီနေမှာရွေးကောက်ပွဲအနိုင်ရခဲ့တဲ့မြန်မာလူမျိုးဦးရဲထွန်းကလည်
းနိုင်ငံရေးစကလုံးကြီးတွေနဲ့အကြီးအကျယ်တွေဖက်ဒရယ်တို့ကိုပိုင်အုပ်ချုပ်ရေးတို့အဲ့ဒါတွေမပြောဘဲနဲ့ရေဘူးရပြည်သူလူထုအများစုရဲ့ခံစားချက်ကိုပြောရမယ်ဆိုရင်တော့ဒီဒေသခံတိုင်းရင်းသားတွေကငင်းငင်းချမ်းချမ်းကိုယ့်ဘာသာကိုတရားဥပဒေစိုးမိုးမျှတတဲ့အုပ်ချုပ်ရေးနောက်တစ်ခါကိုယ့်ဒေသကိုကိုယ်တင်တဲ့ကိုယ့်လူမျိုးကအုပ်ချုပ်တဲ့အုပ်ချုပ်ရေးအဲ့ဒါမျိုးလိုချင်တယ်ဘာသာစကားပြဿနာကြောင့်သူတို့ခံစားချက်ကကိုနိုင်ငံကိုဒေတာကိုနိုင်ငံခြားသားလာအုပ်ချုပ်နေတယ်ဆိုတဲ့ခံစားချက်မျိုးပေါ့နော်ဒါကအမှန်တကယ်ကတော့ကျွန်တော်တို့ကအရင်ကလေးကလွဲလာတကယ်အရင်ကအဲ့ဒီလိုအုပ်ချုပ်ရေးစနစ်ကိုအင်္ဂလိပ်တွေရောက်လာတဲ့အခါနော်ဆော်ဝါတွေကိုသူကသာလွလွလပ်လပ်အုပ်ချုပ်ခွင့်ပေးတယ်သူတို့ကဗမာပြင်ကျင့်သုံးခဲ့တဲ့ကိုပိုင်အုပ်ချုပ်ရေးကိုစနစ်တကျဖြစ်အောင်ဥပဒေတွေပြဋ္ဌာန်းပြီးတော့ဆက်ပြီးတော့ထိန်းထားပေးတယ်အဲ့လိုဖြစ်ဖို့အတွက်ဆိုလို့ရှိရင်ဒီမိုကရေစီနီးကျ ကိုကိုယ်ရင်ရွေးချယ်ထားတဲ့လူတွေအုပ်ချုပ်တာကိုခံနေတာပေါ့
အခုလိုတိုင်းသားတွေရဲ့ငြိမ်းချမ်းရေးခံယူမျှော်လင့်ချက်တွေနဲ့မြန်မာအများစုရဲ့နားလည်နိုင်မှုနောက်လက်ရှိစစ်ကောင်စီနဲ့မြန်မာတပ်တွေရဲ့ငြိမ်းချမ်းရေးခံယူချက်တွေကအာရှရဲ့စစ်ပွဲအရှိဆုံးမြန်မာမှာတနေ့ကျပေါင်းစုံနိုင်မလားဆိုတာကိုတော့စောင့်ကြည့်အောင်ပါဖြစ်ပါတယ်ခင်ဗျာ
မှုတ်ဝါနေတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအိမ်မက်ရှိကိုကျွန်တော်ပြောပြခဲ့တဲ့ဆရာနာသိန်းနှစ်နှစ်ပြည့်အထူးအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်မှာ FVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတောက်အဖွဲ့ကတင်ဆက်ပေးထားပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာဟာတိုင်းသားသတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ကရင်အမျိုးသားလူမျိုးရေးတပ်မတော်နဲ့ကိုတူးလီတပ်မတော်တို့ကစစ်ကောင်စီလက်အောက်ခံအဖွဲ့စည်းတွေနဲ့မပူးပေါင်းကြဘူး PDF အဖွဲ့တချို့ကိုတတိပေးလိုက်ပါတယ်စစ်တပ်ကအာဏာသိမ်းတဲ့နှစ်နှစ်ပြည့်မှာတနိုင်ငံလုံးအတန်တိတ်တပိန်နဲ့စန့်ကျင်ဆန္ဒထုတ်ဖော်နေကြတဲ့အချိန်လိုက်ကော်မှာတော့ပိတ်ထားတဲ့ဆိုင်တွေကိုစီပင်ကဖိအားပေးဖွင့်ခိုင်းခဲ့ပါတယ်သတင်းလွှာတွေတဲမှာတော့အိန္ဒိယအရှေ့မြောက်ဒေသမနီပူပြည်နယ်တဲခိုးလုံနေတဲ့မြန်မာစစ်ဘေးရှောင်အမျိုးသားအယောက်80ကျော်ဖမ်းဆီးခံလိုက်ရတဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါကျမကနန်းဟောမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကော်တူးလီတပ်မတော် KTLA တို့ကစစ်ကောင်စီလက်အောက်ခံအဖွဲ့အစည်းတွေနဲ့မပူးပေါင်းကြဖို့ PDF အဖွဲ့တချို့ကိုအသိပေးစာထုတ်ပြန်လိုက်ပါတယ်ဇန်နဝါရီလ31ရက်နေ့မှာထုတ်ပြန်ခဲ့တဲ့ KNLA ရဲ့စာထဲမှာစောအေခွီးဦးဆောင်တဲ့တပ်ဖွဲ့အောက်မှာရှိနေတဲ့ PDF တပ်ဖွဲ့တွေအနေနဲ့၎င်းတို့လက်အောက်ကစွန့်ခွာကြဖို့အသိပေးရေးသားထားပါတယ်စောအေခွီးဆိုသူကတော့ကော်တူးလီတပ်မတော်ကခေါင်းဆောင်တယောက်ဖြစ်ပြီးကော်လာဖိုးလိုလူတီများတဲ့ဘိတ်ထဝဲခရိုင်တပ်မဟာလေးနယ်မြေထဲရှိတဲ့အဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ KNLA ရဲ့အသိပေးစာထဲမှာဆိုထားပါတယ် KNLA တပ်မဟာလေးနယ်စောအေခွီးတို့အကြားဖြစ်ပွားနေတဲ့တင်းမာမှုအကြောင်းရင်းကစောအေခွီးတို့အုပ်စုအနေနဲ့ KNU ရဲ့အုပ်ချုပ်ရေးကိစ္စတွေကိုဝင်ရောက်နှောက်ယှက်နေတယ်လို့ဖော်ပြထားပါတယ်
ဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းနှစ်နှစ်ပြည့်နေမှာလွယ်ကော်မြို့ပေါ်ကဈေးဆိုင်တချို့ပိတ်တာကိုဆိုင်ဖွင့်ဖို့ဖိအားပေးခံရတယ်လို့လွယ်ကော်ဒေသခံတွေကပြောပါတယ်စစ်ကောင်စီရဲ့လက်အောက်ခံစီပင်ဝင်ထမ်းတွေကဈေးဆိုင်တွေကိုဖိအားပေးပြန်ဖွင့်ခိုင်းတာဖြစ်ပေမဲ့လူစီကားတဲ့ဈေးတန်းတစ်ခုဖြစ်တဲ့တိရီမင်္ဂလာတောင်ဈေးမှာတော့ဈေးဆိုင်တချို့ကပိတ်ထားတယ်လို့ဒေသခံတယောက်ကပြောပါတယ်စစ်အာဏာသိမ်းနှစ်နှစ်ပြည့်ဖြစ်တဲ့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့မနေ့10နိုင်ကနေညနေ3နိုင်အထိအပြင်းမထွက်ပဲအတန်တိတ်တပိတ်လှုပ်ကြဖို့တော်လှန်ရေးအင်အားစုတွေကတိုက်တွန်းခဲ့တာကြောင့်ကရနီပြည်နယ်ထဲကမြို့နယ်တွေလည်းအတန်တိတ်တပိတ်မှာပါဝင်ခဲ့ကြပါတယ
်စစ်တပ်အာဏာသိမ်းနှစ်ပြည့်တဲ့ဖေဖော်ဝါရီလ၁ရက်နေ့မှာတနိုင်ငံလုံးကနေ Silent Strike နဲ့အာဏာသိမ်းစစ်တပ်ကိုဆန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြသလိုပဲရှမ်းပြည်ထဲကမြို့တွေမှာလည်းပြုတ်လုခဲ့ကြပါတယ်မြို့တော်တောင်ကြီးအရှိမြို့ပတ်လန်း Mainland ဆူလမ်မနီဖျားပန်းချံတွေမှာလူအသွားအလာမရှိစိတ်ငြိမ်နေသလိုမြို့တွင်းဈေးဆိုင်တချို့ပိတ်ထားပြီးဖွင့်ထားတဲ့ဆိုင်တချို့မှာလည်းစားတောက်ဝယ်ချတဲ့သူတွေမရှိတလို့ဖြစ်နေပါတယ်အလားတူလာရှိုးမူစေကြောင့်မဲတီဘောကုတ်ခိုင်မြို့တွေမှာအတန်တိတ်တပိတ်ပြုလုပ်ဆင်နွှဲခဲ့ကြပါတယ်အာနာသိန်းနှစ်ပြည့်တဲ့နေ့မှာပဲမူစေမြို့မှာတော့မနေ့အစောပိုင်းကလီရင်ကွင်းဟောင်းနားမှာကြီးမားတဲ့ဖောက်ခွဲမှုတစ်ခုဖြစ်ခဲ့ပါတယ်လူသူထိခိုက်မှုမရှိပေမဲ့ထိတ်လန့်မှုတော့ဖြစ်ခဲ့ကြပါတယ်
ရခိုင်ပြည်ကြောက်ဖြူမြို့မှာစစ်တပ်ကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုအပါအဝင်905ကာကြီးပုံမှန်နဲ့တရားစွဲဆိုခံရသူတွေရဲ့အမှုမှာတရားလူတွေဖြစ်ကြတဲ့စစ်တပ်ကအရာရှိတွေယုံချင်းလာဖို့အကြိမ်ကြိမ်ပြက်ကွက်နေတဲ့အတွက်နစ်နာမှုရှိတည်တယ်လို့မိသားစုဝင်တွေကပြောပါတယ်ပုံမှန်စက်ခွန်တင့်နဲ့တရားစွဲဆိုခံရတဲ့ကြောက်ဖြူမြို့နယ်မင်းထက်တောင်ရွာကဦးသိန်းတန်နဲ့ဦးတင်အောင်တို့ကိုဇန်နဝါရီလ31ရက်နေ့ကမြို့နယ်တရားရုံးမှာယုံထုတ်ခဲ့ပြီးမဲ့တရားလူဘက်ကရောက်မလာတဲ့ တွက် February 9 ရက်နေ့ကိုရုံချိန်ပြောင်းလိုက်ရပြီး ခုဆိုရင် 8 ချိန်ရှိပြီလို့မိသားစုဝင်တွေကပြောပါတယ် အလားတူပုံမှန် 905 ကကြီးနဲ့တရားစွဲဆိုခံနေရတဲ့ကြောက်ဖြူမြို့နယ် မယွင်းရွာကကိုဆိုင်ဝနကျော်နဲ့ ကိုထွန်းထွန်းစော်တို့ကိုလည်း January 31 ရက်နေ့ကရုံထုတ်ခဲ့ပြီးမဲ့ တရားလူဖြစ်သူရဲအရာရှိရောက်မလာတဲ့အတွက် February 9 ရက်နေ့ကိုနောက်ထပ်ရုံချိန်ပြောင်းလိုက်ရတယ်လို့ဆိုပါတယ်
ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီတပ်ဖွဲ့ကအသက်မပြည့်တဲ့ကလေးငယ်တွေအပါအဝင်အယက်သားပြည်သူ73ယောက်ကိုဖမ်းဆီးခဲ့တယ်လို့နေအိမ်3လုံးကိုလည်းမြေထိုးဆက်ကြီးတွေနဲ့ဖျက်ဆီးခဲ့ပါတယ်ဟာခါမြို့ကျောဘုတ်ရပ်ကွက်မှာဇန်နဝါရီလ25ရက်နေ့ကစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဟာခါတပ်ဖွဲ့တို့ပစ်ခတ်မှုပစ်ပွားရာမှာစစ်သား၂ယောက်တေဆုံးပြီးနောက်အခင်းဖြစ်ပွားတဲ
န်းခံရတဲ့သူတွေထဲကအသက်16နှစ်အောက်ကလေးငယ်9ယောက်ကိုတော့ဇန်နဝါရီလ26ရက်နေ့မှာပြန်လွတ်ပေးခဲ့ပြီးကြာတဲ့သူတွေကိုတော့ဆက်လက်ဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါရယ်ဖမ်းဆီးခံရတဲ့သူတွေထဲဘက်လေဟန်ဘက်တစ်ချတ်အသင်းတော်ကအသင်းထောက်လူကြီးနှစ်ယောက်လည်းပါဝင်ပါတယ်
ကရင်ပြည်နယ်ကြုံတူးမြို့အနီးတိုက်ပွဲကြောင့်ရွာလုံးကျွတ်နီးပါးထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေတိုက်ပွဲထပ်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်နေရက်မပြန်ရဲကြသေးဘူးလို့ပြောပါတယ်ကြုံတူးမြို့အနီးကန်းနီရွာမှာဇန်နဝါရီလ23ရက်နေ့ကကြီးရွာအတွင်းတပ်ဆွဲထားတဲ့ကရင်ပူပေါင်းအဖွဲ့နဲ့ကြီးရွာနီးသူချေးကပ်လာတဲ့စစ်ကောင်စီတပ်တို့အကြားထိတွေ့တိုက်ပွဲစတင်ဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်ကန်းနီရွာနဲ့အနီးနားရှိတရက်တော်တရာဦးကော့ကြိုက်မိကလုံးကော့ကညောင်ရိပ်တာကော့ခိုက်အဆရှိတဲ့ကြီးရွာဆေးရွာထက်မနည်းကဒိသခံတောင်းတဲ့ချီကဘေးလွတ်ရာဘုံကြီးကျောင်းတွေနဲ့အသည့်ဆွေမျိုးတွေရှိတဲ့မော်လမြိုင်ဖန်အံဇာတပင်ဘက်ကိုတင်းရှောင်နေကြတယ်လို့ကူငီပေးနေသူတွေကပြောပါတယ
်အခုဆက်ပြီးသတင်းတွေကိုတင်ဆက်ပြီးသွားမှာပါအိန္ဒိယနိုင်ငံအရှေ့မြောက်ဒေသမဏိပူပြည်နယ်မိုးရီမြို့နယ်လန်ချန်းကျေးရွာနဲ့ယူနီဆယ်ဖုံးကျေးရွာမှာခိုးလုံနေကြတဲ့မြန်မာစစ်ဘေးရှောင်အမျိုးသားအယောက်80ကျော်ဖမ်းဆီးခံလိုက်ရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်အကြောင်းဆိုကိုတော့ကိုရောဘက်ကစူးစီးထားပါတယ်
ဇန်နဝါရီလ28ရက်နေ့ကမိုးရီမြို့ကအိန္ဒိယကွန်မန်ဒိုရဲတပ်ဖွဲ့ကဖမ်းဆီးသွားခဲ့တာဖြစ်ပြီးစစ်ဘေးရှောင်တွေထဲမှာအသက်18နှစ်မပြည့်သေးတဲ့သူ9ယောက်အပါအဝင်အမျိုးသား81ယောက်ကိုဖမ်းဆီးသွားတာဖြစ်ပါတယ်မိုးရီမြို့ကနေ4ကီလိုမီတာကျော်ကွာဝေးတဲ့လန်ချန်းကြီးရွာနဲ့နယူးဆယ်ဘုံကြီးရွာကြားမှာနေမီအငင်းပွားမှုဖြစ်ရာကတိုင်ကြားခံရမှုကြောင့်အစိုးရဌာနဆိုင်ရာတွေနဲ့ရဲတွေလာရောက်ဖြေရှင်းရာကနေအထောက်ထားမဲ့ခိုးလုံနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့ရှိပြီးဝင်ရောက်ဖမ်းဆီးသွားတာလို့စစ်ဘေးရှောင်တွေကိုကူငီပေးနေတဲ့သူတယောက်ကပြောပါတယ
်ဒီရွာနေရာမှာရှိတဲ့စစ်ဘေးရှောင်တွေကအစ်စ်ခံရပြီးတော့မှဟိုအညက်ခံရတဲ့ပုံစံဖြစ်သွားပါတယ်မြန်မာပြည်ရဲ့စစ်ဘေးရှောင်ဒုက္ခတွေတရားအမှန်တမ်းကိုယ်နိုင်ငံမှာလည်းနေလို့မရဒီဘက်စစ်ဘေးရှောင်ဒီသားမှာလည်းပဲလုံခြုံနေလို့မရဒီလိုလူခွင့်ရုံးနေတဲ့ကဏ္ဍတွေဟာအမှန်တမ်းနဲ့တယ်လို့ကျွန်တော်ခံစားပါတယ်ဒီမဲ့ဒီလိုလှုပ်တဲ့ကိစ္စဟာတော့အမှန်တမ်းရစ်စက်တဲ့လူသားချင်းမဆန္ဒတဲ့လှုပ်ရလို့ပဲကျွန်တော်တို့ဒီလိုမြင်ပါတယ
်ဖန်စီခံရတဲ့အမျိုးသားတွေကိုထောင်ဒဏ်5နှစ်အထိချမှတ်နိုင်တဲ့အိန္ဒိယနိုင်ငံရဲ့နိုင်ငံခြားသားအက်ဥပရေပုံမှန်14အရာအရေးယူထားပြီးသူတို့ပြန်လွတ်မြောက်ရေးရှိနေတွေငားရန်ကတရားဥပဒေလမ်းကြောင်းအရာဆောင်ရွက်နေတယ်လို့ကိုငီပေးနေတဲ့သူကပြောပါတယ
်အခုဖန်စီခံ80အတွက်ကတရားရေးဖက်ရောက်သွားပြီးရဲရဲလှုပ်ဆောင်လို့ဒီနဲ့အမှုဖွင့်ပြီးတော့မှတင်ကြတဲ့အချိန်ဖြစ်တဲ့အတွက်သူနီလာအရတရားရေးဖက်ကိုကျွန်တော်တို့ဆောင်ရွက်ဖို့ရအတွက်အများဆုံးပြန်လည်လွတ်မြောက်လာဖို့ရှင်းနေငါပြီးတော့မှကျွန်တော်လုဆောင်ပေးနေပါတယ
်အခုလက်ရှိမှာတော့အသက်မပြည့်သေးတဲ့ကလေးငယ်9ယောက်ကိုအင်ဖာမြို့ကကလေးထောင်နဲ့ကျန်တဲ့သူတွေကိုတော့အင်ဖာမြို့ကအချင်းထောင်ကြီးမှာထိမ့်သိမ်းထားတယ်လို့ဆိုပါတယ်မနီပူပြည်နယ်အစိုးရဟာမြန်မာနိုင်ငံကစစ်ဘေးရှောင်တွေကိုအရင်ကလည်းဖမ်းဆီးထောင်ချတာတွေလုဆောင်ခဲ့တယ်လို့မြန်မာနိုင်ငံဘက်ကပြန်ပို့တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
တာဝန်ထမ်းဆောင်နေကြတဲ့ပညာရေးဝန်ထမ်းတွေကိုဒေသအခြေအနေလိုအပ်ချက်တွေကြောင့်လစာနှစ်ဆခန်းစားဝင်ပေးထားရာကနေဒီလမှာတော့တလစာပဲထုတ်ပေးခဲ့တဲ့အတွက်ပညာရေးဝန်ထမ်းတွေစိုးရိမ်နေကြတဲ့အကြောင်းမောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်
။ရခိုင်ပြည်ကမောက်တော်ခရိုင်နဲ့ပလောဝမြို့နယ်မှာတာဝန်ထမ်းဆောင်နေကြတဲ့ပညာရေးဝန်ထမ်းတွေကိုဒေသအခြေအနေလိုအပ်ချက်တွေကြောင့်လစာနှစ်ဆခန်းစားခေါင်ပေးထားရာကနေဒီလမှာတော့တစုံတရာအသီးပဲထုတ်ပြန်တာမရှိဘဲလစာတစားတာထုတ်ပေးတဲ့အတော့ပညာရေးဝန်ထမ်းတွေမှာစားသောက်ရတော့စိုးရိမ်နေကြပါတယ်။ ဘာကြောင့်အခုလိုလစာတစားပေးထောက်ပေးတာလဲလို့မောက်တော့ခရိုင်ပညာရေးယုံကဝန်ထမ်းတယောက်ကိုစားသွေးမြစ်ကြည့်တဲ့အခါသူကတော့ခိုင်ပါတာနဲ့အခုလိုပြောပါတယ
်ဟိုလုံးလုံးစီရဌာနကခေါင်းပူချက်မကြပါသေးလို့ထင်ပါတယ်
လောလောဆယ်ဆယ်အထက်ကခွင့်ပြုချက်မကြသေးလို့ထင်ပါတယ်မကြသေးတဲ့ရုံပိုင်းဆိုင်ရာမှာလည်းလဆာဆွဲနေတဲ့ပုံကိုယ်တွေကလည်းလဆာကိုထည့်ပြီးမဆွဲဝန်းဖြစ်နေတာလေဆိုတော့လဆာတစနဲ့ဒေတာစရိတ်လောက်ကိုပဲဒီလဆာထုတ်ပေးပါတယ်တကယ်လို့လဆာနှစခံစားခွင့်ကြရင်တော့နောက်ပြန်ဆွဲမယ့်ပုံပေါက်ပါတယ
်2009ခုနှစ်ကစပြီးဘူးသီတော်မောက်တော့နဲ့ဘလာဝါမြို့နယ်ကပညာရေးဝန်ထမ်းတွေကိုသွန်လာရခခဲ့ပြီးကုံစစ်နှုတ်မြတ်တာမှုတွေကြောင့်လဆာနှစခံစားခွင့်ကို3လတကြိမ်အမိန့်ထောက်ပြီးတိုးမြှင့်ပေးနေတာဖြစ်ပါတယ်လာဇာနှစခန်းစားခွန်းနဲ့တောင်မိသားစုလေပဲ့ဖို့ရွှေတာသုံးဆွေနေရတဲ့အချိန်မှာဒီလိုသာလာဇာတစားကိုဖျက်လိုက်မယ်ဆိုရင်ဝန်ထမ်းအားလုံးမှာအခက်ခဲကြုံရမှာဖြစ်တယ်လို့လည်းအဲ့ဒီဝန်ထမ်းကစပြောပါတယ
်ဟိုနှစတုံမှာ
နှစဆိုရင်တောင်လကုံရင်လေပုံမှန်ကို့သုံးစိတ်လေးနဲ့ကိုလည်းပတ်နေရတာလာဇာတစားကိုဖျုပ်လိုက်ရင်တော့ဆက်ဆာမတွေပို့ပြီးဒုက္ခရောက်တွားနိုင်တယ်ပူရီတောင်မောင်းတော့မှလေ
ဘာကြောင့်အခုလိုဖြစ်တယ်ဆိုတာကိုအတိအကျမပြောနိုင်ပေမဲ့ဒီလိုလစာတစားတာပြင်မယ်ဆိုရင်ရခိုင်ပြည်နယ်မှာတခြားဒေသတွေထကုံစင်းတို့မြတ်တဲ့မောက်တော်ကဝန်ထမ်းတွေမှာအစအစအရာရာအခါကြုံရနိုင်တယ်လို့မောက်တော်နောက်ပိုင်းမှာတာဝန်ကျနေတဲ့ကြောက်ဆရာတယောက်ကအခုလိုပြောပါတယ
်ရင်ငင်းနလားစာမရ
နလားစာမရရင်တော့အားလုံးအခက်ခဲကြမှာပေါ့ကုံစင်းတို့ကမျက်နှာကိုမောင်တော်မှာကတခြားဒေသမှာကကုံစင်းတို့ဒီလောက်မတက်ဘူးကုံစင်းတို့တက်ပြီမဲ့မစားဘဲကမနေနိုင်ဘူးနှစ်ဆနဲ့တောင်မနေချွေတာသုံးနေရ
ဒီလိုတစုံတရာအသိပဲ့ထောက်ပြန်မှုမရှိဘဲရုတ်တရက်ဖျက်ရှားလိုက်တဲ့အတွက်ဝန်ထမ်းတွေမှာအခကြုံနေရတာကြောင့်ဒေသအတွင်းကုံစစ်နှုတ်မြတ်တာနေတာတွေကိုထောက်ဆပြီးလစာနှစခန်းစားခွန့်ကိုစားပေသန့်တယ်လို့ပညာရေးဝန်ထမ်းတွေကပြောပါတယ
်အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါ
ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကော့သူးလီတပ်မတော် KTLA တို့ကစစ်ကောင်စီလက်အောက်ခံအဖွဲ့အစည်းတွေနဲ့မပူးပေါင်းကြဖို့ PDF အဖွဲ့တချို့ကိုတတိပေးထားပါတယ်စစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်ဖေဖော်ဝါရီလ၁ရက်နေ့မှာတနိုင်ငံလုံးကနေ Silent Strike နဲ့အာဏာသိမ်းစစ်တပ်ကိုစန့်ကျင်ဆန္ဒပေါ်ထုတ်ခဲ့ကြချိန်လွယ်ကော်မျိုးပေါ်ကစည်းဆိုင်တချို့ဆိုင်ပိတ်ထားတာကိုစီပင်ကဖိအားပေးဖွင့်ခိုင်းတယ်လို့ဒေသခံတွေကပြောပါတယ
်တရရှင်တွေအခုနားဆင်နေကြတာကတော့ကျွန်တော်တို့နေဆက်တီတာအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်တဲ့ဘက်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပ
ါအခုလိုတိုင်းရင်သတင်းအပတ်စဉ်ကဏ္ဍပြီမှာတော့ VO ရဲ့ချက်တာရင်းညနောက်ဆုံးရသတင်းအချင်းချက်ကိုကုစုံဝက်လိုင်းတလဲပြပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစီးပပိပခါတွေဖြစ်ပေါ်နေတဲ့ပြည်နယ်တိုင်းဒေသကြီးအတော်များများကမြို့နယ်ပေါင်းအနည်းဆုံး39မြို့နယ်မှာစစ်ကောင်စီကစစ်အုပ်ချုပ်ရေးမာရှယ်လော့ဥပဒေကိုဒီကနေ့ဖေဖော်ဝါရီလ၂ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF တပ်ဖွဲ့တွေအကြားတိုက်ပွဲတွေနေ့စဉ်နေ့ပါဖြစ်ပေါ်နေတဲ့စကိုင်းတိုင်းအတွင်းကကောလင်းရင်မပင်ခင်ဦးရေဦးဒဇယ်စတဲ့မြို့နယ်တွေအပါအဝင်17မြို့နယ်ချင်းပြည်နယ်ကတီတိန်ဟာခအပါအဝင်9မြို့နယ်မကွေးတိုင်းအတွင်းကထီလင်းစောပေါ့အပါအဝင်မြို့နယ်9မြို့နယ်ကရင်ပြည်နယ်ကကြိုင်းစိတ်ကြီးအပါအဝင်9မြို့နယ်ပဲခူးတိုင်းကပေါက်ခေါင်ပေါင်းတဲနတ်တလင်းအပါအဝင်9မြို့နယ်ကယားပြည်နယ်မှာ4မြို့နယ်တနင်္သာရီတိုင်းက2မြို့နယ်တို့မှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကအရေးပေါ်အခြေအနေနောက်ထပ်6လတက်တန်းတိုးလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒီချိန်ထဲမှာစစ်ကောင်စီဘက်ကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကြောင့်တိုင်းပြည်အတွင်းအကြမ်းဖက်မှုတွေပိုတိုးလာနိုင်တယ်လို့နိုင်ငံရေးကြားရေးဌာနဒုတိယပြောခွင့်ရဗက်ဒန်ပတဲလ်ကပြောပါတယ်။စစ်အာဏာသိမ်းတဲ့နှစ်ပြည့်အချိန်မှာအခြေအနေတွေပုံမှန်ပြန်လည်မရောက်သေးတဲ့အတွက်ဆိုပြီးစစ်ကောင်စီကအရေးပေါ်တက်တန်းတိုးခဲ့တဲ့အပေါ်အမေရိကန်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံအစိုးရအနေနဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုအတင်းအကျပ်ပြန်လွတ်တာတွေရပ်တန့်ပြီးဒုက္ခသည်အခွင့်အရေးကိုကာကွယ်ပေးသင့်တယ်လို့45 Rights နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။ကလေးတွေအပါအဝင်မြန်မာနိုင်ငံကဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကအတင်းအကျပ်ပြန်လွတ်တာနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာဒီကနေ့ထုတ်လွှင့်တဲ့မှတ်တမ်းရုပ်ရှင်ထဲမှာအဲ့ဒီလိုတောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အတွင်းအထောက်အထားမရှိဘဲနေထိုင်သူတွေရဲ့သေခြင်းနဲ့မွေးစင်းတွေထုတ်မပေးဖို့ပြည်နယ်အစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါကိုစောဝင်လာရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ ဒီနေ့ချက်တာရညအစီအစဉ်တွေပြီးဆုံးပါပြီ။ဒီညအစီအစဉ်ထုတ်လည်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ။ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြရတဲ့တဲ့အတွက်အားလုံးကိုအထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.